The Voice of America in Burmese.
မညာကျမရှင်2016ခုနှစ်စက်တင်ဘာလ23ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:10ထိလိုင်းဒိုမီတာ24 25 32နဲ့58တို့ကနေဓာတ်ရိုက်ထုတ်မြင်ပေးနေပါတယ်ရှင်ကျမအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ချာညာပိုင်းသတင်းတွေကိုတော့အရှာဖောင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတို့ကိုရဲကပြစ်တက်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရှာလော့တ်မြို့မှာ၃ရက်မြောက်နေ့ဖြစ်တဲ့ဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံတောင်ဝမ်းမှာဒီကနေ့လမ်းဘေးထောင်ပုံပောက်ခွဲမှုကြောင့်ရဲတပ်ဖွဲ့ဝင်၃ယောက်သေဆုံးသွားခဲ့ပါတယ်အိန္ဒိယနိုင်ငံကဖြစ်တဲ့နိုင်ငံစီကနေအမေရိကန်ဒေါ်လာ 8.8 ဘီလီယံတန်ဖိုးရှိတဲ့တိုက်လေယာဉ်36စင်းဝယ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြအောင်ပါက
ကိုပတ်ဝင်းကျင်းမှာပေါ့နော်ဒီကလေးမလေးတွေကိုနှိမ့်ချနေလို့ဆဲရဆူရထူရထောင်းတဲ့အတန်းနဲ့ကြားလို့ရှိရင်ဒီဆောင်ဝင်းကျင်းအနေနဲ့တက်ဆိုင်ရာကိုအခုကြီးတောင်းတာမျိုးအချောင်းကြားတာမျိုးခုချိန်မှာအဆုံးဆိုင်ဆုံးကြီးကဒီကြီးပဲရှိတယ
်အိမ်ကူတွေကိုအကာအကွယ်ပေးရေးအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါက်ခင်းလေးရဲ့အခုလိုပြောကြားချက်တွေနဲ့အတူကရင်နဲ့ကချင်ပြည်နယ်တွေကစစ်ပွဲနောက်ဆုံးရအခြေအနေတွေကိုဒီညပိုင်းမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကကြီးညာပေးသွားမှာပါရှင်
အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတို့ကိုရဲကအငင်းပွားစရာပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရှေ့ချန်းမြောက်ကရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာ၃ရက်မြောက်အဖြစ်နဲ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲအများစုဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်ည၁၂နာရီနောက်ပိုင်းအပြင်မထွက်ရလို့အမိန့်ထုတ်ထားတာကိုဆန္ဒပြသူရာပေါင်းများစွာကလိုက်နာခြင်းမရှိဘဲနဲ့တောက်ကြနေအစောပိုင်းကအထီကိုလမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေဘက်ကငြင်းငြင်းစွာဆန္ဒပြနေသမျှသူတို့အနေနဲ့ညမထွက်ရအမိန်ထုတ်ထားတဲ့အတိုင်းရည်ရွယ်ဆောင်ရွက်တော့ဖို့အစီအစဉ်မရှိဘူးလို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ဆန္ဒပြတဲ့သူတချို့နဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေလက်ဆွဲနှုတ်ဆက်နေကြတာကိုလည်းရုပ်သံဗီဒီယိုတစ်ခုမှာပြထားပါတယ်။ဆန္ဒပြပွဲအတော်များများဟာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေကိုမျက်ရည်ရုံပုံတုံးခဲ့တာတော့တစ်ချိန်ရှိခဲ့ပါတယ်။မြောက်ကရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးပက်မက်ခရိုရီကတော့ရှာလော့တ်မြို့မှာအရေးပေါ်အခြေအနေကြီးညာထားပြီးဘလို့အကြမ်းဖက်မှုဖြည့်ဆည်းတိုက်ခိုက်မှုကိုမဆိုကျွန်တော်တို့အနေနဲ့သီးခံသွားမှာမဟုတ်ပဲဥပဒေချိုးဖောက်သူတွေကိုရဲကဖမ်းဆီးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမြောက်ပိုင်းအလပိုမြို့ကတဘုံအဖွဲထိန်းချုပ်နေရာတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေဒီကနေ့အပြင်းထန်ဖြစ်ပွားခဲ့ပါတယ်ကြာသာပြည်နယ်ညပိုင်းကနေဒီကနေ့မနေ့အစောပိုင်းအချိန်ထိလေကြောင်းတိုက်ခိုက်မှုအကြိမ်30ထက်မနည်းရှိခဲ့တဲ့အကြောင်းပြည်ထောင်အခြေဆိုင်စီးရီးယားလူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်ဒီဘုံကျဲတိုက်ခိုက်မှုတွေအတွင်းမှာစီးရီးယားအရက်ဖက်ကာကွယ်ရေးအဖွဲ့ရဲ့အဆောက်အဦတွေထဲကဒီနှစ်ခုကိုထိမှန်ခဲ့တဲ့အကြောင်းအရက်ဖက်ကာကွယ်ရေးအဖွဲ့ကပြောပါတယ်စီးရီးယားနိုင်ငံအတွင်းအရှိန်မြင့်လာနေတဲ့ဒီပဋိပက္ခနဲ့ပတ်သက်လို့ရုရှားနိုင်ငံဘက်ကတခုခုလောက်ကင်ပေးလို့စိတ်ဒါမှမဟုတ်လောက်ကိုင်းနိုင်စွမ်းရှိရလားဆိုပြီးအမေရိကန်စစ်ဘက်နဲ့ထောက်လန့်ရေးအရာရှိတွေကမေးခွန်းထုတ်နေကြသလိုစီးရီးယားနိုင်ငံအတွင်းရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခဆိုးကြီးကိုအထုရှင်အောင်လုပ်နေတယ်လို့လည်းသူတို့ကဆွဆွဲလိုက်ပါတယ်အလဘုံမြို့အတွင်းမှာဒီတပုံတွေထိန်းချုပ်ထားတဲ့ဒေသတွေကိုပြန်သိမ်းဖို့ထိုးစစ်ဆင်သွားမယ်လို့စီးရီးယားစစ်တပ်ကကြာသာပတေးနေ့မှာကြေညာလိုက်ပြီးဒီဆွဆွဲချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်
စက်တဘာ17ရက်ကျန်းဖတ်တိုက်ခိုက်မှုကြီးမှာအသက်မသေးပဲကျန်ရစ်သူတွေနဲ့တေဆုံးသွားတဲ့သူတွေရဲ့မိသားစုဆွေမျိုးတွေကသူတို့ရဲ့နင့်နာဆုံးရှုံးမှုတွေနဲ့ပတ်သက်ပြီးတော့ sorry အစိုးရအပေါ်မှာတရားစွဲခွင့်ပြုလာနိုင်တဲ့ဥပဒေကြမ်းကိုအမေရိကန်သမ္မတဘရက်ဥဘားမားကဗီဒိုအာဏာသုံးပြီးဒီကနေ့တောက်ကြနေမှာပယ်ချသွားမှာဖြစ်ပါတယ်။ဒီဥပဒေကပြည်ပမှာရှိတဲ့အမေရိကန်တွေအပေါ်မှာတရားဥပဒေကြောင်းအရအန္တရာယ်ရှိလာနိုင်တယ်လို့သမ္မတဥဘားမားကပြောပါတယ်။ကျွန်တော်တို့အနေနဲ့ဒီဥပဒေကြမ်းဟာမကောင်းဘူးလို့ယုံကြည်တယ်ဆိုပြီးတော့လည်းအင်မီတော်ပြောခွင့်ရပုဂ္ဂိုလ်ဂျော့ချ်အာနက်စ်ကပြောပါတယ်။သမ္မတဥဘာမဘက်ကဗီဒိုအာနာသုံးပြီးပယ်ချတာကိုကြော်လွားနိုင်ဖို့အတွက်လွှတ်တော်ဘက်ကလည်းမဲခွဲဆုံးဖြတ်သွားမယ်လို့ယူဆပါတယ်။သမ္မတရဲ့ဗီဒိုအာနာကိုကြော်လွားနိုင်ဖို့အတွက်လွှတ်တော်အမတ်ရဲ့ထောက်ခံမဲ၃ပုံ၂ပုံရရှိဖို့လိုအပ်ပါတယ်။စက်တင်ဘာ17ရက်ကျန်းဖတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်ခြင်းမရှိဘူးလို့တော့ဆော်ဒီအစိုးရဘက်ကညင်ဆိုထားပါတယ်။ဒါမဲ့လည်းအကျန်းဖတ်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့လေရင်ပြန်ပြီးဆွဲတဲ့သူ19ယောက်ထက်က15ယောက်ဟာဆော်ဒီနိုင်ငံသားတွေဖြစ်ပါတယ်။ဒီလိုလှုပ်လှိုက်ခြင်းအပြင်အမေရိကန်ရဲ့အကျိုးစီးပွားတွေကိုထိခိုက်လာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဟောင်းဝီလျံကိုဟန်အပါအဝင်ထိပ်တန်းလုံခြုံရေးအကြံပေးတချို့ကလွှတ်တော်အမတ်တွေကိုရေးပို့ထားတဲ့စာတွေကိုတွေးရှိခဲ့တယ်လို့တော့ပြင်သစ်သတင်းအေဂျင်စီကဖော်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနယူးယောက်နဲ့နယူးဂျာစီမှာဘုံထောင်ခဲ့တဲ့အမှုနဲ့တရားစွဲခံထားတဲ့အာမက်ခမ် ရာဟာမီရဲ့တည်တာတဲ့အစွန်ရောက်ဝါရဆွဲကင်တဲ့အပြုမူတွေကို2014ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကိုကိုယ်တိုင်အကြောင်းကြားခဲ့တယ်လို့ရာဟာမီရဲ့ဖခင်ကပြောပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကို2013ခုနှစ်မှာတွားရောက်ခဲ့ပြီးတဲ့နောက်သူ့သားရဲ့အပြုမူတွေပြောင်းလဲသွားတယ်လို့ AP သတင်းဌာနရဲ့တောက်ကြနေကတယ်လီဖုန်းဆက်သွယ်မေးမြန်းမှုအတွင်းမိုဟာမက်ရာဟာမီကပြောဆိုတာပါ။ခီးကပြန်လာပြီးတဲ့နောက်သူ့သားဟာအရင်လိုမဟုတ်တော့ဘူးလို့ဥရုဒုဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။အာမက်ခမ်ရာဟာမီရဲ့စိတ်တွေရောပင်ကိုစရိုက်တွေပါပြောင်းလဲသွားပြီးတော့လူဆိုးတယောက်လိုဖြစ်နေတဲ့အကြောင်းနဲ့အကြောင်းအရင်းကိုမသိပေမဲ့လည်းသူ့သားရဲ့အပြုမူနဲ့ပတ်သက်လို့ FBI ကိုအကြောင်းကြားခဲ့တယ်လို့ဖခင်ဖြစ်တဲ့မိုဟာမက်ရာဟာမီကပြောပါတယ်အဲ့ဒီအချိန်တုန်းက FBI ကနေသူ့သားကိုဘာအရေးယူမှုမှလုပ်ခဲ့တာမရှိတဲ့အကြောင်းနဲ့လူ32ဦးဒဏ်ရာသွားခဲ့ပြီးတဲ့နောက်ဒီပြီးခဲ့တဲ့သတင်းပတ်ဘုံခွဲမှုကြောင့်သူရောသူ့မိသားစုပါထိတ်လန့်တကြားဖြစ်ခဲ့ရတယ်လို့ဖခင်ဖြစ်သူကပြောပါတယ်ရှင်
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြညာပိုင်းသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာဒီကနေ့လမ်းဘေးထောင်ဘုံပေါက်ခွဲပြီးတနက်နေ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်3ယောက်တည်ဆုံသွားခဲ့ပါတယ်။ဒီဘုံပေါက်ခွဲမှုဟာထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နဲ့ထိစပ်နေတဲ့ရာလာခဲမှာဖြစ်ပွားခဲ့တာပါ။ဘုံပေါက်ခွဲမှုကြောင့်နောက်ထပ်ရဲအရာရှိတယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။အဲ့ဒီဒဏ်ရာရသွားတဲ့ရဲတပ်ဖွဲ့ဝင်ကတော့အခုခါမှာဆေးရုံမှာကုသမှုတွေပြုလုပ်ပေးနေတယ်လို့ထိုင်းတာဝန်ရှိသူတွေကဆိုပါတယ်။ဗုဒ္ဓဘာသာဝင်အများစုနေထိုင်ကြတဲ့ထိုင်းနိုင်ငံမှာယာလာခဲဟာမွတ်စလင်တွေအများစုနေထိုင်တဲ့နိုင်ငံတောင်ပိုင်းပြည်နယ်၃ခုထဲကတစ်ခုဖြစ်ပြီးတော့2004ခုနှစ်ဇန်နဝါရီလကစပြီးတော့မကြာခဏဆိုသလိုခွဲထွက်ရေးသမားတွေရဲ့အကြမ်းဖက်တိုက်ခိုက်တာတွေကိုခံလာခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံတရားရုံးတစ်ခုကနေလူအခွင့်ရေးဆောင်ရွက်သူဖြစ်ထင်ရှားတဲ့ရှစ်နှစ်ရှီယာလင်းကိုလိမ့်လည်မှုနဲ့ထောင်ဒဏ်12နှစ်ပြည်တန်းချမှတ်လိုက်ပါတယ်။တရုတ်အစိုးရရဲ့သဘောထားဆန့်ကျင်သူအမှုပညာရှင်အိုင်ဝေဝေလိုနာမည်ကြီးတဲ့လူတွေဘက်ကနေရှစ်နှစ်လိုက်ပေးနေတာကိုလက်တော့ပြန်တဲ့အနေနဲ့အခုလိုပြည်တန်းချမှတ်တာဆိုပြီးလူအခွင့်ရေးတက်ကြွလှုပ်ရှားသူတချို့ကပြောပါတယ်။ရှီယာလင်းရဲ့အမှုနဲ့ပတ်သက်လို့ဂျူရီလူကြီးအဖွဲ့ရဲ့အဆုံးဖြတ်ချက်ကိုကြားနာစဉ်မှာတရားရုံးအပြင်ဘက်မှာတော့သူ့ရဲ့မိတ်ဆွေတွေမိသားစုတွေနဲ့ထောက်ခံသူတွေအများအပြားစုယုံနေကြတာကြောင့်ဝတ်ဆောင်ပြင်းတဲ့ရောအရာဝတ်ရဲတွေနဲ့ပါလုံခြုံရေးထူထူခြားခြားထားရပါတယ်ရှီယာလင်းကို2004ခုနှစ်နောက်ပိုင်းမှာတရုတ်ရဲတို့ကဒီထိမ့်သိမ်းခဲ့တာဖြစ်ပါတယ်ဂျာမနီပြင်သစ်ဒိန်းမားနဲ့နော်ဝေးနိုင်ငံကအပြည့်ပြည့်ဆိုင်ရာလူ့အခွင့်ရေးစောင့်ကြည့်လစ်လာသူတွေကိုလူရုနဲ့ရောမထားတာပဲဒီလုံခြုံတဲ့နေရာမှာခွဲထားတာဖြစ်ပါတယ်ရှီယာလင်းဟာလူ့အခွင့်ရေးတက်ကြွလှုပ်ရှားသူတွေထက်ကတယောက်ဖြစ်တယ်လို့တင်ပြန်ရှစ်နှစ်တူဦးလဲဖြစ်ပါတယ်လုံခြုံရေးနဲ့ဒီတည်ငြိမ်ရေးကြကြပြပြတွုံးမြင့်ဆောင်ရွက်တဲ့လုပ်ရက်တွေအဖြစ်လူမှုအတိုင်းဝိုင်းပေါ်ထိရောက်စွာအရေးယူကင်တွယ်နေတဲ့သမရရှိချင်းပင်အစိုးရရဲ့အုပ်ချုပ်မှုအောက်မှာရှစ်နှစ်ရှီယာလင်းပြည်တံကြာခံရမှာဖြစ်ပါရဲ့ရှင်
။အိန္ဒိယနိုင်ငံကပြည်သက်နိုင်ငံစီကနေအမေရိကန်ဒေါ်လာ 8.8 ဘီလီယံတန်ဖိုးရှိတဲ့တိုက်လေယာဉ် 36 ဆင်းဝယ်ယူဖို့လက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာမကြာသေးခင်နှစ်တွေအတွင်းအကြီးမားဆုံးစစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူစာချုပ်တွေထဲကတစ်ခုလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာပြီးခဲ့တဲ့9နှစ်အတွင်းမှာကမ္ဘာပေါ်မှာလက်နက်အများဆုံးတင်သွင်းတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်အိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပရီကာနဲ့ပြင်သစ်ကာကွယ်ရေးဝန်ကြီးယွန်အီဖ်လက်ဒရီယန်တို့နယူးဒေလီမြို့မှာတောက်ကြနေကဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်အစိုးရနီးပညာရေးနဲ့ပြုလုပ်ထားတဲ့ Rafael Jetlian တွေကအိန္ဒိယနိုင်ငံရဲ့လေတပ်ကိုပို့ပြီးတော့ခင်မီလာစီမှာဖြစ်ပါတယ် Rafael Jetlian တွေကအိန္ဒိယရဲ့စစ်ရေးစွမ်းရည်ကိုတည်တည်တသာတိုးတက်လာစေမှာဖြစ်တယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးပရီကာကပြောပါတယ်ခင်ဗျာ
စိုက်ဘာခိုးဝင်သူဟက်ကာတို့ရဲ့ website စာမျက်နှာ DC Leaks ပေါ်မှာ scan ဖတ်ထားပုံရတဲ့ American သမ္မတကတော် Michelle Obama ရဲ့ passport ဓာတ်ပုံတင်ထားပါတယ်။ဒီပေါ်ပြချက်တွေထဲမှာ Hillary Clinton ရဲ့သမ္မတမဲဆွယ်စည်းရုံးပွဲအတွက်အလုပ်လုပ်ကင်ခဲ့တဲ့ Imperial ကအငွေတန်းဝန်ထမ်းတွေရဲ့ပုံကိုရေး email တွေလည်းပါဝင်ပါတယ်။ပေါက်ကြားသွားတဲ့အချက်လက်တွေကိုစစ်စစ်အတိမပြုတ်ရသေးပေမဲ့ဒီအကြောင်းသိရှိထားသလိုစုံစမ်းမှုတွေလည်းလုပ်နေတယ်လို့ Obama အစိုးရအရာရှိတွေကပြောပါတယ်။ February လာဒီ2015နဲ့ဇွန်လ2016ခုနှစ်အတွင်းထောက်ပံ့ပို့ဆောင်ရေးနဲ့အရာရှိတွေရဲ့ခီးစဉ်တွေတာဝန်ယူလှုပ်ကိုင်တဲ့အင်ဖြူတော်ကအစင်းမြအရာရှိတွေရဲ့ဂျီမေးတွေကိုစိုက်ဘာခိုးဝင်သူတွေကရည်ရွယ်ချက်နဲ့ဝင်ရောက်ခိုးယူသွားခဲ့တာဖြစ်ပါတယ် ဒီအထက်မှာသမ္မတကတော်ရဲ့နိုင်ငံကူးလက်မှတ်မှတ်ပုံတင်ဓာတ်ပုံနဲ့ကိုရဲအချက်အလက်တွေပါတဲ့စာမျက်နှာလည်းပါဝင်တာပါ။တို့ရဲ့ရွယ်ချက်ကတော့နိုင်ငံရေးအာဏာကိုတလွဲအသုံးချတာမျိုးတွေဖော်ထုတ်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းရုရှားထောက်လန့်ရေးအုပ်စုတွေနဲ့ဆက်ဆက်နေတဲ့ဟက်ကာတွေစီကနေဒီသတင်းတွေပေါက်ကြားသွားတာဆိုပြီးပြောဆိုမှုတွေရှိနေတာဖြစ်ပါတယ်ရှင်။နိုင်တဲ့ရှားပေါင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့အင်းဝအချုပ်ဆိုင်အမှုကိုလူ့အခွင့်အရေးကော်မရှင်ကရော်ဂျင်းနဲ့ JA ကိုဂျာဝင်စည်းစက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရေးယူဖို့အကြောင်းကိုကြည့်အောင်ပါ။ညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့အင်ကူမင်းကလေးနှစ်ယောက်ရဲ့အမှုကိုလိုက်ပါဆောင်ရွက်ရမှာပြတ်ကတ်မှုတွေရှိခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအပြောင်းအလဲတွေလုပ်ပြီးပြန်လည်ဖွဲ့စည်းဖို့ဥပဒေနဲ့အညီဖြစ်စေလိုတယ်လို့ကော်မရှင်ကပြောပါတယ်။လူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေကိုအရေးယူဖို့လွတ်တော်မှာပါတောင်းဆိုလာတာပါ။ဒီဖြစ်ရပ်မှန်ကိုဖော်ထုတ်ခဲ့တဲ့သတင်းသမားကတော့သမရရဲ့ဂုဏ်ပြုဆုကိုဒီကနေ့ပဲပေးအပ်ချီးမြှင့်ခဲ့ပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော်မတ်မီခါကစင်းပေးပို့ထားပါတယ်ရှင်။
ခန္ဓာကိုယ်ပြင်းရွှင်းတဲ့အထိနှိပ်စက်ညှဉ်းပန်းခံခဲ့ရတဲ့အင်အင်ကူမင်းကလေးနှစ်ယောက်ရဲ့အမှုအတွက်ထိုက်တင့်တယ်လို့အရေးယူနိုင်အောင်လှုပ်ဆောင်ဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တွေကိုအရေးယူဖို့ကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဖိအားပေးတောင်းဆိုမှုတွေကြီးထွားလာချိန်မှာပဲဥပဒေနဲ့အညီဆောင်ရွက်လာရင်လက်ခံမှာဖြစ်တဲ့အကြောင်းကော်မရှင်ရဲ့အဆင့်မြင့်တာဝန်ရှိသူတဦးကပြောဆိုလိုက်တာဖြစ်ပါတယ်လူ့အခွင့်အရေးကော်မရှင်မှာတောင်းဝင်ယူထားသူအချို့ဟာစစ်ဆိုးရနဲ့နှိဇက်သူတွေပါဝင်နေတယ်ဆိုပြီးစတင်ဖွဲ့စည်းလိုက်တဲ့2011ခုနှစ်ကတည်းကအခြေအတင်ဖြစ်စရာတွေနဲ့လည်းကြုံခဲ့ရတာပါအခုနောက်ဆုံးကော်မရှင်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ပြဿနာတွေပေါ်လာရာကတောင်းဝင်ရှိသူအချို့ကိုအရေးယူဖို့ဒါမှမဟုတ်ပြန်လည်ပြင်ဆင်ဖွဲ့စည်းဖို့တောင်းဆိုမှုတွေတကြော့ပြန်ထွက်ပေါ်လာတဲ့အတွက်ဒီလိုဆောင်ရွက်လာမယ်ဆိုရင်ဥပဒေနဲ့အညီလှုပ်ဆောင်ဖို့လိုအပ်မယ်လို့ကော်မရှင်တူဥက္ကဋ္ဌဦးစစ်မြိုင်ကပြောဆိုလိုက်ပါတယ်
ကြောက်ရတာဘူးရအဲ့ဒါတွေကတော့အဲ့ဒါတွေကတော့ကျွန်တော်တို့လူကမမီးဘူးကျွန်တော်ပြင်ပြောင်းလဲတာတော့ပြင်ဆင်ဖွဲ့တာတော့ကျွန်တော်တို့နဲ့မဆိုင်တော့ဘူးကျွန်တော်တို့ဖွဲ့ပေးတဲ့ပုံစံတွေနဲ့ဆိုင်တာလေကျွန်တော်တို့ဖွဲ့တာဥပဒေနဲ့ဖွဲ့တာဖြစ်တဲ့အတွက်တကယ်၍ကျွန်တော်တို့ကိုဖျက်မယ်လူလဲမယ်ဆိုလဲဥပဒေနဲ့အမီလုပ်ရတော့လဲကောင်းတာပေါ့ဗျာဒါတော့ကျွန်တော်တို့ကတော့ဘာမှသိနေပြောလို့ပေါ့
အခုအခါမှာတော့မိန်းကလေးငယ်တွေကိုရော်ဂျေးပေးကြေးအေးတာတွေကိုလက်ခံခဲ့တဲ့လူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေကိုအရေးယူဖို့ပြည်သူ့လွတ်တော်မှာမနေ့တုန်းကအရေးကြီးအစိုးတင်သွင်းခဲ့တယ်လို့ပုဂ္ဂလိကရှေ့နေအဖွဲ့အစည်းတွေကလည်းတရားစွဲဖို့ကိုလည်းချိန်ချောက်ထားပါတယ်ပြည်သူ့လွတ်တော်မှာဒီကိစ္စကိုဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ထားတဲ့အတွက်ဆွေးနွေးရမှာကော်မရှင်ဘက်ကတွားရောက်ဖြေရှင်းဖို့ပြင်ဆင်ထားတယ်လို့လည်းဦးစစ်မြိုင်ကအခုလိုပြောပြပါတယ
်ဒီကတော့အိုးတော့မှာကတော့ဟိုပါဥက္ကဋ္ဌနဲ့နောက်တူသွားမှာပေါ့အဲလွတ်တော်ကလည်းဖိတ်စာရပါပြီ။ဟိုကျွန်တော်တို့ကတော့အဲ့ဒီကနေပတ်သက်တဲ့ဟာကိုဟိုပါတိုင်းစာပေါ့ကိုစီဝင်းစီကတိုင်းစာရတာနေစာပြီးနောက်ဆုံးဒီဘာတွေလုပ်တယ်ဆိုတော့ဒီဆောင်ရွက်ချက်လေးတွေကိုစီကာစင်ကာသင်ပြမှာပါအဓိကတော့ဒါပဲ။အဲ့ဒီဆောင်ရွက်တာတွေကဟို Paris Principle နဲ့ကိုင်းညီတာတွေနောက်ပြီးတော့ကျွန်တော်တို့ဥပဒေနဲ့ကိုင်းညီတာတွေဒါလေးတွေကိုကျွန်တော်တို့အထောက်အထားပြပြီးတော့ပြောမှာပေါ့။ပြောဖို့ကျွန်တော်တို့ပြင်ထားတာပေါ့ဗျာ။နောက်ပြင်ထားတဲ့ဆိုတော့အလုံးဝိုင်းပြီးအပြန်ပြေးကြတာပေါ့
။လက်လုံးမှာတော့ကျွလွန်သူတွေလို့ဆွဆွဲခံထားရတဲ့ရန်ကုန်မြို့အင်းဝအချုပ်ဆိုင်ကမိသားစုဝင်အ ਨੇ စုံ၄ဦးကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးလူမောင်ခိုမှုပုံမှန်တွေနဲ့အမှုဖွင့်အရေးယူထားပါတယ်။အမှုကိုဆက်လက်စုံစမ်းစစ်ဆေးရမှာတော့အပြင်းထန်ဒဏ်ရာရအောင်ပြုလုပ်မှုနေအိမ်ကနေမထွက်နိုင်အောင်မတရားတားဆီးပိတ်ပင်မှုတွေကျွလွန်ကြောင့်ပေါ်ပေါက်လာတဲ့အတွက်နောက်ထပ်ဥပဒေပုံမှန်တွေနဲ့ထပ်မံအရေးယူထားပါတယ်။ဒီအပြင်တန်တရားရှိသူနောက်ထပ်တဦးကိုလည်းထပ်မံဖမ်းဆီးထားကြောင်းရန်ကုန်တိုင်းရဲတပ်ဖွဲ့ကတောက်ကြနေမှာပဲသတင်းထုတ်ပြန်ထားပါတယ်။ညှဉ်းပန်းနှိပ်စက်မှုတွေကြုံခဲ့ရတဲ့မိန်းကလေးတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစောင့်ရှောက်ထားပြီးကျွလွန်သူတွေအဖြစ်ဆွဆွဲခံရသူတွေကိုတော့ကလေးသူငယ်ဥပဒေနဲ့ပါနောက်ဆက်တွဲအမှုဖွင့်အရေးယူထားပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့ခဲ့ရကလူထုကြားမှာလူအခွင့်အရေးကော်မရှင်အပေါ်မကြေညက်ချက်တွေကြီးပွားလာတဲ့အထိအမှုမှန်ကိုစတင်ဖော်ထုတ်စုံစမ်းပေးခဲ့သူမြမနောင်းတည်င်းဌာနကကိုဆွေဝင်းကိုတော့သမရကပေးရတဲ့ဂုဏ်ပြုဆုကိုနေပြည်တော်မှာပြန်ကြားရေးဝန်ကြီးဥဖေမြင့်ကပေးရခဲ့ပါတယ်။သမရကဂုဏ်ပြုဆုချီးမြှင့်လိုက်တဲ့ကိုဆွေဝင်းနဲ့ညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့မိန်းကလေးငယ်တွေအတွက်လုံခြုံရေးအရာကာကွယ်စောင့်ရှောက်မှုပေးဖို့ကိုလည်းသမရယုံကဒီတည်င်းပတ်ထဲမှာပဲညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အမှုနဲ့ပတ်သက်လို့လည်းအနီးကပ်စောင့်ကြည့်လေ့လာတော့မှဖြစ်တဲ့အကြောင်း J ညညာချက်ထုတ်ပြန်ထားပါတယ်ရှင်
။မမေခတ်တင်ဆက်သွားတာပါ။အခုဆက်ပြီးအင်ကူလုံသားတွေအရေးဆက်ကြည့်အောင်ပါ။မြန်မာနိုင်ငံမှာအင်ကူလုံသားတွေကိုအလုရှင်ဒေါမုအင်ရှင်တွေကလူမဆန်စွာချိုးနှိမ်ပြီးနှိပ်စက်နေတဲ့လုပ်ရက်တွေအတွက်ရေးတကြီးအလေးနက်ထားကင်တွယ်ဖြေရှင်းဖို့လိုနေပြီလို့အမျိုးသမီးရေးလှုပ်ရှားသူတချို့နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့ကပြောကြားလိုက်ပါတယ်။အင်ကူမင်းကလေးနှစ်ဦးကိုလကမပေးပဲနှင်းပတ်နှိမ့်ဆက်ခဲ့တဲ့ဖြစ်ရပ်တစ်ခုကပြီးခဲ့တဲ့ရက်ပိုင်းအတွင်းရန်ကုန်မှာလူသိရှင်ကြားပေါ်ထွက်လာတဲ့အတွက်အလားတူဖြစ်ရပ်မျိုးတွေရှိနေသေးတဲ့အခြေအနေကြောင့်အခုလိုတိုက်တွန်းပြောဆိုလိုက်တာပါဆက်သွင်းမေးမြန်းထားတဲ့ကိုညံဝင်းရံကပြောပြပါလိုက်မယ
်ရန်ကုန်တိုင်းကြောင်တရားမြို့နယ်အင်းဝအထယ်ချုပ်ဆိုင်မှာလုပ်နေတဲ့အင်ကူမင်းကလေးငယ်နှစ်ဦးကိုဆိုင်းရှင်တွေကလုခမပေးတဲ့အပြင်နှင်းပတ်နှိမ့်ဆက်တဲ့အမှုကိုမြန်မာနောင်သတင်းတောက်တူကပြီးခဲ့တဲ့ရက်ပိုင်းအတွင်းထုတ်ဖော်နိုင်ခဲ့ပြီးတဲ့နောက်အိမ်ဘောလို့အလွဲတကူခေါ်နေကြတဲ့အင်အကူလုသားတွေပေါ်လူမဆန်စွာပြုမှုနေတဲ့လုပ်ရက်အတွက်အခုအချိန်မှာအရေးတကြီးကင်တွယ်ဖြေရှင်းဖို့လိုနေပြီလို့ရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်ကသုံးသပ်ပါတယ
်။တရားဥပဒေစိုးမိုးစီးပွားကနေရောခုနလူခွင့်ရေးစီးပွားကနေပြည်ပြီးတော့မမှန်ကန်ကန်တက်မြတ်တာပေါ့လေ။ကင်တွယ်ဆောင်ရွက်ဖို့ကစိတ်ကောင်းမှုတစ်ခုဖြစ်ရှိနေပြီးလုပ်ဖို့လည်းလိုနေပြီ။ဒီကိစ္စဒီမိသားစုတွေလည်းမဟုတ်ပဲနဲ့ကျန်တဲ့တော်တော်လူအတိုင်းဝိုင်းမှာရှိနေတဲ့လူတွေအတွက်တော့မှတ်သားရတယ်အသိဉာဏ်ရတယ်ငင်းလာကြရတယ်ဖြစ်လာနိုင်တယ်လို့ထင်ပါတယ်။
စီးပွားရေးနှိပ်ပါးပြီးအလုတ်ကန်ရှားပါးနေသေးတဲ့မြန်မာနိုင်ငံမှာလူတန်းစားတရအဖြစ်အခိုင်အမာရှိနေတဲ့အင်အကူတွေကိုလူသားအဖြစ်ရှုမြင်ဆက်ဆံပြီးအကာအကွယ်ပေးနိုင်ရေးအတွက်အလေးနက်ထားလှုပ်ဆောင်ဖို့လိုနေပြီလို့အမျိုးသမီးရေးလှုပ်ရှားသူ Triangle Women အဖွဲ့ဒါရိုက်တာဒေါခင်လေးကပြောပါတယ်
ကျမတို့အမျိုးသမီးရေးလုပ်တဲ့သူအနေနဲ့ပြောမယ်ဆိုရင်တော့ဒီအိမ်ကူအများစုကအမျိုးသမီးတွေဖြစ်တယ်။ဒါအပြင်အခုပြဿနာချုပ်တွေ့နေရတာအသက်မပြည့်တဲ့ကလေးငယ်အရွယ်တွေဖြစ်တဲ့အခါကျတော့အရေးတကြီးကံတွယ်ဖြစ်ရှင်းနိုင်ရင်အကောင်းဆုံးပဲ။ဘာလို့လဲဆိုတော့ကျမတို့နိုင်ငံထဲမှာဆင်းရဲမွဲတေလာတဲ့အမျှပညာမတက်တဲ့သူတွေများလာတဲ့အလုပ်ကင်မဲ့တဲ့သူတွေများလာတဲ့အမျှဒီအိမ်အကူလုပ်ငန်းထဲမှာဝင်နေတဲ့သူတွေအများကြီးဖြစ်လာတယ်။သူကမရှိမဖြစ်လိုအပ်တဲ့လူတန်းစားတစ်ခုလိုဖြစ်လာတယ်။အဲဒီအတွက်သူတို့ကိုလည်းလူကဲတို့ပဲဆက်ဆံပြီးတော့အကာအကွယ်ပေးဖို့ပေါ့နော်ဆိုတာကိုတော့ညီမတို့အရေးတကြီးလုပ်ဖို့လိုတဲ့
အင်းအကူလှုပ်သားတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာအခုချိန်ထိတီးသန့်ဥပဒေမရှိသေးပဲဒီလိုရှုပ်ထွေးနေတဲ့ပြဿနာကိုလွှတ်တော်မှာဥပဒေတရပြဋ္ဌာန်းနိုင်ဖို့အချိန်ယူရလိမ့်မယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်အောင်ကရှုမြင်ပါတယ
်မြန်မာပြည်မှာဖြစ်နေတဲ့အင်းအကူပြဿနာကအလုံးရှင်အလုံးသမားပြဿနာထက်ပိုတယ်ထားပါတော့ကျောင်းမိသားစုဆိုလို့ရှိရင်ဒီပေါ်သားသမီးတွေကိုကြောက်ထားနိုင်လို့ပဲဖြစ်ဖြစ်အိမ်ကိုပြစ်ပို့လိုက်တဲ့အခါမှာအင်ရှင်ကအလုံးလုံးပြည့်စုံရှင်နေရာရောက်သွားတာအလုံးရှင်တော့ကမားလို့မမြင်တော့ဘူးတော့သူ့နဲ့အင်ရှင်နေတဲ့ဈာမရှိနေတဲ့လူမှုဆက်ဆံရေးနဲ့ဟိုအကြလည်းနဲ့ဆိုင်နေချက်ချုပ်ခွေးတဲ့အဲ့ဒါကိုနိုင်ငံတော်ကလည်းဥပဒေနဲ့စစ်စစ်ရောက်ပြဋ္ဌာန်းဖို့ဆိုတာကဒီအရေးစိုးစားရလည်းဦးမယ်ကျွန်တော်တို့ဝမ်းပြီးတော့အစီအစာမှရလိမ့်မယ်သို့တော်နေနေကတော့ဒီလိုတကယ်ဒီမှာရှင်နေတဲ့လူအသားအနှံကကျွန့်တင်တဲ့သူတွေနဲ့အဲ့ဒါပေါင်းဆက်ညှိနှိုင်းပြီးတော့လုပ်ဖို့ဟိုအခွင့်အရေးမယ်ရှင်နေလက်သေးပြီဆိုရင်တော့ကျွန်တော်တို့လုပ်ဖြစ်ချင်ပါပ
ါအင်းအကူလူသားတွေကိုအကာအကွယ်ပေးနိုင်မဲ့ခိုင်မာတဲ့ဥပဒေတွေလောလောဆယ်မရှိသေးခင်မှာတော့အင်းအကူတွေညှင်းပန်းနှိမ့်ဆက်ခံရတာကိုဘေးပတ်ဝန်းကျင်ကပါစောင့်ကြည့်အကာအကွယ်ပေးဖို့လိုတယ်လို့ဒေါခင်လေးကတိုက်တွန်းလိုက်ပါတယ်
သို့တော့အင်ကူတွေမှာလည်းအားနည်းချက်တွေရှိရရှိတယ်။အင်ရှင်တွေခံလိုက်ရတယ်အများကြီးရှိတယ်ပေါ့နော်။အင်ရှင်ရဲ့ပစ္စည်းတွေခိုးသွားတာတွေအင်ရှင်ကိုပြန်ပြီးတော့အပြင်လူနဲ့ပေါင်းပြီးတော့ဟိုအနေနဲ့ပေးသွားတာတွေလည်းရှိတယ်။ဆိုတဲ့အခါကျတော့ဒီနှောင်းကဒလိအထုံးစံနိုင်မဲ့လူတယောက်လာတယ်ဒီတိုင်းမဲ့လက်ခံထားလိုက်တယ်။အဲ့လိုမျိုးမဟုတ်ပဲသူကဘသူဖြစ်တယ်ကိုကဘသူဖြစ်တယ်ဆိုတာကိုသိအောင်စာချုပ်စာတမ်းနဲ့လုပ်တင်တယ်။ဒီပြည်တွင်းမှာရှိတဲ့အင်ကူပြဿနာတော့ဟို register ဆိုတာလည်းမရှိဘူး။သူတို့ကိုကူညီဆောင်ရှောက်ပေးဖို့ဆိုတဲ့အသင်ဖွဲ့ရလဲအခုချိန်မှာလည်းမရှိဘူးဥပဒေကလည်းမရှိနိုင်သေးတဲ့အခါကျတော့ကိုယ်ပတ်ဝန်းကျင်မှာပေါ့နော်ဒီမှာဒီကလေးမလေးတွေကိုနှိပ်စက်နေလို့မိုးတာ၊ရိုက်တာ၊ဆဲတာ၊ဆူတာ၊ထုတာထောင်းတဲ့အတန်းတွေကြားလို့ရှိရင်ဒီပတ်ဝန်းကျင်အနေနဲ့မဆိုင်သလိုမနေပဲပေါ့ဒီတက်ဆိုင်ရာကိုအခုညီတောင်းတာမျိုးအကြောင်းကြားတာမျိုးတော့ပြီးရင်တော့ဒါကကျွန်တော်တို့အခုချိန်မှာအဆုံးနိုင်ဆုံးကြီးကဒီနည်းပဲရှိတယ
်အင်းဝအထေချုပ်ဆိုင်မှာညှင်းပန်းနှိပ်စက်ခံရတဲ့အင်းအကူမင်းကလေးငယ်နှစ်ဦးဟာလက်ရှိမှာဆေးကုသမှုခံယူနေရပြီးပြမှုကျူးလွန်နေသူတွေကိုလူမှုဝန်ထမ်းဦးစီးဌာနကတရားလိုအဖြစ်နဲ့ကလေးသူငယ်ပုံမှန်66ဂါကြီးအရတရားစွဲဆိုထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားရာရေးဝန်ကြီးက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ဆက်သွားတာပါ
အခုတစ်ခါမှာတော့ကရင်ပြည်နယ်မှာတိုက်ပွဲတဲ့နောက်ဆုံးအခြေအနေကိုတင်ပြပါမယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲတဝဒေသဘက်မှာကရင်နယ်ကြားစောင့်တပ် BGF နဲ့မြမတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေ DKBA ခွဲထွက်အဖွဲ့တို့အခြေပြုစခန်းနဲ့လမ်းကြောတစ်လျှောက်ကိုထိန်းချုပ်နိုင်ပြီးဆိုပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါရယ်။ဒီကနေ့ကြုံထော်အထက်နားမှာဖြစ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။မြမအာနာပိုင်းတွေကစစ်ဘေးရှောင်တွေနေရက်ကိုပြန်တိုက်တွန်းနေပေမဲ့လုံခြုံရေးအခြေအနေအရနေရက်ပြန်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေပါရဲ့။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ကရင်နယ်ခြားစောက်တပ် BGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေမဲရဝဒေသကခွဲထွက် DKP တပ်စခန်းတွေကိုသိမ်းပိုက်နိုင်ခဲ့ပေမဲ့တိုက်ပွဲတွေတော့ဆက်လက်ဖြစ်ပွားနေပါတယ်။ဒီကနေ့မနေ့မှလည်းလိုင်းပွဲမြို့နယ်ကျုံတော်အဆက်ဘက်က Tiglofort ရွာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရွာသား50ခန့်ကိုမြန်ကြီးမှုစစ်ဘေးရှောင်စခန်းကိုပို့ဆောင်ဖို့စီစဉ်နေတယ်လို့ကျုံတော်ဒေသခံလူကပြောပါတယ
်။ Tiglofort ရွာအဆက်မှာပေါ့အဲ့ဘက်မှာအခုဒီ National Highway လေးရအနေဖြစ်နေတာဖြစ်နေတော့အခုသူတို့တိုက်ရွာပြင်းရှင်းရှင်းနေတာကျုံတော်ရေးတော်ထက်ပေါ့။ဒီကနေ့ကဘာမှမကြည့်ရဘူး။အဲ့ Tiglofort ရွာကအယောက်50ကျော်ခမတတုတ်ခေါ်လာတယ်ဆိုချူကားနေတော့နော်။ကဲကြေးကားနေသူဒီမြတ်တန်းဝင်းမုံခမ်းမတော်ခေါ်လာတယ်သူစိတ်ရင်းနေပါလို့လို့လို့အဲ့မှာတော့50ကျော်ကျန်နေရကြတာ
ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲပေါ်မှာ BGF ပြန်ကြားရေးရာရှိဘူမှုနိုင်မောင်စော်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီကနေနေရှင်နေတော့တဲ့ပေါ်ကမတင်ငန်းနေရတယ်နည်းနည်းပြင်းရှင်းရတာဟုတ်တယ်အဲဒီလမ်းကြောင်းတစ်လျှောက်ပေါ့နော်သူအဖွဲ့တွေကွဲပြီးတော့မှ10ရောက်အဖွဲ့တော့30အဖွဲ့တော့မျိုးတွေတော့စတင်တော့ပေါ်နေတာပေါ့နော်မိုင်းဆဲတာတို့တွန်ဖူတိုက်တာတို့ဘာလို့လဲဆိုတော့တို့လက်အုံးမှာပဲလို့ကျွန်တော်တို့ကြိုတင်ပြောလာတာဟုတ
်ကရင်ပြည်နယ်မဲရဝဒေသအတွင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလို့ TGB ခွဲသက်ဖွဲ့ရဲ့တရင်နဲ့ပြန်ကြားရေးတာဝန်ခံဘူကြီးစိုးရဲထက်ကအခုလိုပြောပါတယ
်ကျွန်တော်တို့ရှိနိုင်တဲ့ပြန်တဲ့ဂုံးတွေတို့လက်နဲ့ကြည့်နေ live ပြစ်ခတ်နေတာရှိတယ်နော်နေရတယ်လို့ကျင်းတာကျမ်းမတွေကြီးမှပြကတ်မှုပြကြတယ်လို့နော်အသေးအပြောက်ရှိတယ်လို့လည်းကြားတယ်နော်အဲဒလရှိရဆိုတော့အတိအကျမသိရဘူးပေါ့နော်ဟိုစီတိုင်းမှုရှိတယ်မိုင်းရှိတယ်ဆိုတော့သိရတယ်နော်ဒါဒီမနေ့ကညနေပိုင်းမှာလည်းဒီကလော့ဒဲနဲ့ဒီဒေါ်ဒါကြားမှာလည်းဟိုတက်မော်နဲ့ဒီတဲကြားကြောင်းတက်တက်ကနော်ဟိုသူပူပေါင်းဖွဲ့တက်ကားတွေကိုမိုင်းဖြီးပြီးတော့နော်ဟို၃လူဦးတန်ရာရတယ်လို့သိရတယ်နော်နောက်ဒီသူတို့အဲ့ဘက်မှာလည်းဟိုရွာသားအိမ်၃လုံးမီးရှို့ထားတာကြီးနော်
ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွင်နှစ်ဖက်ထိခိုက်ကြဆုံးမှုတွေများပြားနေပေမဲ့အတိပြုနိုင်ခြင်းတော့မရှိသေးပါဘူး။ဒီတိုက်ပွဲကြောင့်မဲရဝဒေတာချေရွာ20ကရွာသား4000ကျော်ဟာစစ်ပေးလွတ်ရမြန်ကြီးငုဒေတာဘက်ကိုစစ်ပေးသိမ်းရှောင်နေရပါတယ်။လက်ရှိမဲရဝဒေတာကိုကရင်နယ်ခြားစောက်တပ် PGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေထိန်းချုပ်နိုင်ပြီးဖြစ်လို့စစ်ပေးထိုးကထက်4000ကိုကရင်ပြည်နယ်ဆိုရနဲ့8000တိုင်းစစ်သနာချုပ်တိုင်းမှုကနေတပ်ဆိုင်ရာချေရွာကိုပြန်ပို့ဖို့ပြင်ဆင်နေတယ်လို့ PGF ပြန်ကြားရေးရာရှိဘူမှုနိုင်မောင်စောကအခုလိုပြောပါတယ်။
မလေးကတော့ဒီ7000တိုင်း7000တိုင်းဘူးကတော့လူတွေနေရပြန်ဖို့အတွက်ကိုပြောနေပြီလေပြောနေပြီဆိုတာကတော့ဖိအားပေးရတာမဟုတ်ဘူးเนาะပြန်နေလဲဆိုပြန်လို့ရတော့နေထိုင်ပြောကျွန်တော်တို့လည်းအပိုင်းလိုက်အပိုင်းလိုက်ပေါ်ဆိုကျွန်တော်တို့ပြန်မဲ့ရောင်းရောင်းမှလည်းကျွန်တော်တက်ပြီးရှိပြီလေတမလို့လည်းကျွန်တော်ဗီဇက်တွေရှိပြီဆိုတော့ကျွန်တော်အဲ့မှလည်းသူတိုင်းကတော့အကုန်လုံးမှားထားတာပဲလေတိုင်းကတမမှုတွေကလည်းအကုန်လုံးဒီလက်ရှိသူတို့ရောင်းလိုက်ပြန်ရောက်လာလို့ရှင်သူတို့သွားလာမယ်ပုံမကျင်နေတော့ကျွန်တော်တို့ကတော့အဓိကမိုင်းရှင်းလင်းရေးတော့အဓိကဦးစားပေးလုပ်ပြရမှာပေါ့နော်
ဒါပေမဲ့လက်ရှိမြေပြင်နေထိုင်ရနှစ်ဖက်တိုက်ပွဲကာလတွင်မြေမြုပ်ဘုံတွေရှိနေသေးတဲ့အတွက်နေရရင်းကိုပြန်ဖို့အဆင်မပြေသေးဘူးလို့ကျုံတော်ဒေသခံလူကပြောပါတယ
်။ဒီဥမိုင်းနေရှိတယ်ဒီမှာတော့ဘူးမှမပြန်အပြန်နဲ့ပြန်ထပ်ပြူလာနိုင်
DGB ခွဲဆက်ဖွဲ့တွေအနေနဲ့မိုင်းထောင်ဖောက်ခွဲတိုက်ခိုက်ဖို့ရည်ရွယ်ချက်နဲ့ထောင်ထားတဲ့ဘုံတွေမြေမြုပ်ဘုံတွေကိုနေမြေခံအင်ဂျင်နီယာတပ်နဲ့တပ်မတော်စစ်ကြောင်းတွေကနေနေမြေရှင်းလင်းခဲ့ရမှာဝဘိုးဆောင်ကြုံထော်နေမြေတွင်မိုင်းမျိုးစုံ238လုံးမဲတော်ဝပြနေမြေတွင်မိုင်းမျိုးစုံ383လုံးစုစုပေါင်းမိုင်းမျိုးစုံ609လုံးတို့ကိုအချိန်မီဖော်ထုတ်ရှင်းလင်းသိမ်းဆည်းရမိခဲ့တယ်လို့မြန်မာတပ်မတော်ဘက်ကမနေ့ကသတင်းထုတ်ပြန်ထားပါတယ်မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်မှုနဲ့ပတ်သက်လို့ခွဲထွက် TGB ဖွဲ့ရသတင်းနဲ့ပြန်ကြားရေးတာဝန်ခံဘူကြီးစွန်ရက်ထက်ကအခုလိုထုတ်ပြန်ခဲ့ပါတယ်
သူတို့ရဲ့ထုတ်ပြန်ချက်ပေါ်မှာတုံ့ပြန်ပြောဆိုဖို့ဆိုတာတော့မရှိပါဘူး။ဒါပေမဲ့စစ်မှန်တဲ့ဒီတပင်းအချက်လက်တွေထုတ်ဖို့ပါပဲ။အဓိကဒီဘုံနဲ့ဆိုရဲဟာပတ်သက်လို့တကယ်သူတို့ဒီ network data ဘက်မှာကျွန်တော်ဒီစစ်စင်ရေးရနော်ဟိုမိုင်းတွေတုံးခဲ့တာပဲရှိတယ်။ပြင်ပြင်းနဲ့တဲမှာကျွန်တော်တို့တနက်ပေါက်နေနေတဲ့အချိန်မှာအတနည်းရရမှာဘုံတွေလဲဟိုကျွန်တော်တို့ DKB ပဲ။ဟိုနေရာဘုံတွေ DKB ဟိုနေရာဖြစ် DKB ဆိုတော့အနေထားတော့ဟိုကျွန်တော်တို့တိတ်လက်မခံကျင်ဘူး။နော်ဟိုတစ်ခါတစ်ခါကျန်သူတို့ဟာသူတို့လှုပ်တယ်သူတို့ဟာသူတို့ဖော်တယ်သူတို့ဟာသူတို့မိတယ်သူတို့ဟာသူတို့နာမည်ကောင်းယူတယ်တစ်ခါလေကျန်သူလုံခြုံရေးတင်းကျပ်ခြင်းနဲ့ညမှာဘုံလန်းဖြစ်စဉ်ဆိုပြီးလှုပ်တယ်သူတို့တို့လှုပ်ပြီးလဲဟိုဒီကြေကောင်းစင်တက်မှာပဲ
မြန်မာသမ္မတအနေနဲ့ကတော့စက်တင်ဘာလ19ရက်နေ့ကမြန်ကြီးငူမဲရဝလမ်းလျှောက် KKO ကလူထုဘောကရင်စီယုံခွဲသက်သက်ဖွဲ့အခြေပြုလှုပ်ရှားတဲ့စခန်းအလုံးကိုဖယ်ရှားရှင်းလင်းနိုင်ခဲ့ပြီးစက်တင်ဘာ23ရက်နေ့ထိတော့ထိသေးတိုက်ပွဲစုစုပေါင်း19ကြိမ်ဖြစ်ပွားခဲ့ပြီးသမ္မတကအရာရှိစစ်တီတချို့ကြာဆုံးတန်ရာရရှိခဲ့တယ်လို့ KKO ခွဲသွဲဖွဲ့ကတိုက်ရင်မှုဆင့်ရှိသူတူအပါဝင်၄ဦးတိတ်ဆုံးခဲ့ပြီးတော့ဘူကြီးစစ်တူကိုရှင်ဖမ်းမိခဲ့ပြီးတနက်ခွန်လက်မော်လိုရီ2စီးထော်လာကြီး2စီးဆိုင်ကယ်4စီးနဲ့ဂျီမျိုးစုံ1189တောက်တို့ကိုတင်စီရမိခဲ့တယ်လို့မနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ထားတာပါအခုတခါကချင်းပြည်နယ်တိုက်ပွဲသတင်းကိုတင်ပြပါမယ်ကချင်းပြည်နယ်အတွင်းတိုက်ပွဲတွေဟာတပတ်ကျော်ကြာလာသည့်တဲ့အချင်းထိငိမ့်သက်မသွားသေးပဲဒီကနေ့မှာဆိုဝိုင်းမော်မျိုးနဲ့အတွင်းကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုက်ဇာနီးမှာအစိုးရတပ်မတော်ဘက်ကလေကြောင်းကပါတိုက်ခိုက်တဲ့အထိပြင်းထန်လာပါတယ်။ဖားကန်ဒေသဘက်မှာလည်းစစ်ပစ်စင်မှုတွေရှိနေတဲ့အကြောင်းကိုကချင်တပ်ဖွဲ့ဘက်ကပြောဆိုပါတယ်။ဒီရက်ပိုင်းအတွက်မှာစစ်ပွဲတွေကအချိန်မြင့်တက်လာသလိုတချို့ဒေသတွေမှာဆိုရင်ဒုက္ခသည်တွေကိုရိတ်ခါပို့ရင်တန်းတွေသွာလာခွင့်မပေးတာကြောင့်စားရေးတောက်ရေးအတွက်အခက်အခဲတွေရင်ဆိုင်နေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်ခြေဆိုင်ရာလိုင်ဇာအနီးမှာဒီလ15ရက်နေ့လောက်ကတည်းကတိုက်ပွဲတွေရချားဆိုသလိုဖြစ်ပွားခဲ့ရာကဒီရက်ပိုင်းမှာရက်ဆက်ဆိုသလိုဖြစ်ပွားလာနေပါတယ်။ဒီကနေ့မှာတော့လေကြောင်းကပါတိုက်ခိုက်လာတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
တကြီးတုံးငင်နဲ့ဖြစ်တဲ့ဒီမောင်ကမာတော့ဒီနေ့ညနေမနာကြီးမနာရီဆယ်မိနစ်ကနေဟိုမနာရီကိုယ်ချင်းကြည့်တော့ဟဲလီကော်ပတာကန်ချင်းမဇင်းနဲ့ဒါဒီတရှိပါတယ်ဒါမနေ့ကတော့မနေ့ကညနေ၄နာရီကနေဒီတမ်တော်ဘက်ကနေအစီအစဉ်ရလို့တာဒီခံပုံးကျတဲ့နေရာမှာတော့ဒီမနေ့ကဖြစ်တဲ့ဒီခံပုံးတောင်ပုံးပါလေဆက်ဖြစ်ပါလေဒါနဲ့နေပြည်တော်ကတော့မောင်းဖို့ဒီလက်နဲ့ကြည့်နေပြတာရှိပါလေ
KIA တရင်6တရင်မူကတော့တိုက်ပွဲတွေဟာဖားကန့်ဒေတာဘက်ကိုပါကူးဆက်လာပွဲရှိကြောင်းအခုလိုပြောပါတယ်
။အဲအခုတော့ဟိုဟာပေါ့ငိန်ချမ်းသာရေလို့တော့မဟုတ်ပါဘူးတယောက်နဲ့တယောက်ဟိုဟာပေါ့တစ်ဖက်နဲ့တစ်ဖက်ဟိုပြင်ဆင်မှုလေးတွေအပြည့်နဲ့ရှိနေကြပါတယ်။အဲတမတော်ဘက်ကလည်းစင်ရဖြစ်ထားတဲ့ဟာရှိလေအခုလိုတရင်3ရင်းလောက်ပြန်ဖတ်ဖြစ်ထားတာကျွန်တော်တို့ပဲလည်းအခုလာမယ်ထင်တယ်နော်တရက်နေ့ကကြတော့ဒီဘက်မှာလည်းဟိုကူးဆက်မယ်လို့ထင်ပါတယ်
ဒီကြောင်းကတိုက်ခိုက်တာကိုတော့တိကျအတည်ပြုချက်မရသေးပါဘူး။အစိုးရတပ်မတော်ဘက်ကတော့နေမြေတိုးချက်လာတာနဲ့သူတို့စစ်ကြောင်းတွေကိုပစ်ခတ်တာကြောင့်တိုက်ပွဲတွေဖြစ်ရကြောင်းပြောဆိုထားပါတယ်။ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေချိန်မှာပဲမန်စီမြို့နယ်ကမောင်ဝင်းကြီးစစ်ဆောင်စခန်းမှာတော့ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကထောက်ပံ့တဲ့ရိက္ခာရင်တန်းတွေကိုတားဆီးတာတွေရှိနေတယ်လို့စခန်းကတာဝန်ရှိသူတဦးကပြောပါတယ
်။အခုကတပည့်ကြီးကတူလဲတဲ့ဆံကိုဟိုမှာအစီအတက်ကနဲ့ဂျားထဲမှာသူကတာရှိထားတာရှိတယ်။တခါရတော့နန်းခမ်းနဲ့ဒီမောင်ဝင်းကြီးကဒီရှိလီတရားမှာတာထားတယ်။အဲနလရှိတော့ပြီကွာ။အခုကတော့အဲရစ်ခါကျလာတဲ့ကြောင့်ကအင်ချေတရားကျော်တော့တော်တော်လေးဟိုဒုက္ခရောက်သွားတယ်။ဒီမှာတချို့ချာကျတော့အဲဆန်တဲ8လောက်တချို့ကတော့7ဒီလောက်15ဒီလောက်အဲ့လောက်ချန်နေရလည်းရှိတယ်။တိတ်ကြီးကြောရှိရလူကိုကျွန်တော်ကပြန်စုပေါင်းပြီးတော့ငတ်တော့မဲ့အချင်းနဲ့ရှိကြရတယ်ကိုကျွန်တော်ကပြန်မှမြချင်းနေတယ်ပါအခုကျွန်တော်ကအဲ့လိုမျိုးမြချေးချေးပြီးတော့အစားနေတာအခုကအဲဘလောက်ကြောဖြစ်လာတော့ဒီလအဲ9ရက်6ရက်ဆိုလို့ရှိရင်တော့အဲကြက်မကုန်လုံးပါကွာရစ်ခါတော့မရှိတော့တော့ဖြစ်သွားပြီ
ရစ်ခါပြက်လက်တဲ့နောက်ဆက်တွဲအနေနဲ့ကျန်းမာရေးပြဿနာတွေထပ်မံဖြစ်ပွားမှာကိုလည်းစိုးရိမ်နေကြကြောင်းပြောပါတယ်ပြီးခဲ့တဲ့လအတွင်းကလည်းကချင်းနှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကဒုက္ခသည်စခန်းတွေကိုထောက်ပံ့တဲ့စီးပွားတွေကိုတားမြစ်တာတွေရှိကြောင်း KBC ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ဒီကလည်းအဲဒီစစ်ဆောင်စခန်းတွေကိုပို့ပြန်ရစ်ခါမဟုတ်ဘူးစီးပွားတွေအဲဒီလွယ်ချက်စခန်းဖမ်းဆီးလိုက်တယ်အခုတော့ခလုံးပြန်ပေးပြီးပြန်ရပြီကျွန်တော်တို့ဒါမှမပို့နိုင်တော့ဘူးကျွန်တော်တို့ကဒုက္ခသည်စခန်းကိုပို့တာဒါမှအဲ့ဒါတော့ဟိုဟာအဲဒီတပ်ကပြောတာကျန်ရေးပဲရောက်သွားမှာဆိုလို့သတိပေးပင်တာပေါ့အဲတခြားစခန်းတော့ကျွန်တော်တို့ပို့ဖြစ်ပါတယ်အဲ့ဒီလမ်းကျော်စိန်လုံးဘက်ကလမ်းကျော်တစ်ခုတည်းပ
ါကချင်ပြည်နယ်မှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရတပ်မတော်ဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဒီရက်ပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်အတွင်းမှာလည်းအစိုးရတပ်မတော်နဲ့ DKBA ခွဲထွက်အဖွဲ့ဖြစ်တဲ့ KKO အဖွဲ့အကြမ်းပါတိုက်ပွဲတွေဖြစ်ပွားခဲ့ပြီးKKO ကတက်မရော်စစ်ကြောင်းတဲ့တက်စခန်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာမိုင်းထောင်တာတွေကြောင့်တက်မရော်ကနေမြေရှင်းလင်းရေးဆောင်ရွက်ရကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောတင်ဆက်သွားတာပါ။ VOA ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ23ရက်တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတောတာရှင်တွေနားဆင်နေကြရတာပါအခုစက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်အစီအစဉ်ထဲမှာဆိုရင်တော့သုတဆုံလေးအမေရိကန်တခွင်းတိတ်ပန်တဲ့နီးပညာနဲ့မျိုးသမီးကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအပတ်စဉ်ကဏ္ဍတွေမှာနားဆင်ကြရမှာက
ဒီကောင်မလေးတွေရကြောင်းတော့သွားပါရဲ့အဲ့တော့လက်ဆယ်ကျောင်းကျိုးတဲ့အခါမှာသူ့ကိုဘယ်လိုချိုးလဲဆိုပြီးတော့ကျွန်တော်တို့မေးတော့ထိုင်ပေါ်မှာထိုင်ခိုင်းပါတယ်
မြစည်းမသတင်းဌာနကသတင်းတောက်ကရည်ညွှန်းပြောခဲ့တဲ့အိမ်အကူအမျိုးသမီးငယ်နှစ်ဦးကိုခန္ဓာကိုယ်ချွတ်ယွင်းလာအောင်နှိပ်စက်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးဒီတပတ်ရဲ့အမျိုးသမီးကဏ္ဍမှာနားဆင်ရဖို့လည်းရှိပါတယ်။အခုရင်ဆိုအဲ့အမျိုးသမီးကဏ္ဍကိုဆက်ပြီးပြောပြပါမယ်။ရန်ကုန်တိုင်းဒေသကြီးကြောက်တရားမြို့နယ်ကအင်းဝအချုပ်ဆိုင်ပိုက်ရှင်မိသားစုကအသက်မပြည့်သေးတဲ့အိမ်အကူမိန်းကလေးငယ်နှစ်ဦးကိုလူမဆန်စွာညှဉ်းပန်းနှိပ်စက်ခဲ့တာကြောင့်ကိုလက်အင်ကချွတ်ယွင်းခဲ့တဲ့ဖြစ်ခဲ့ရပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကရော်ကြီးနဲ့ကြေးအေးဖို့ကြားဝင်စစ်ဆေးခဲ့တဲ့အတွက်ပြည်တွင်းမှာပြင်းထန်တဲ့ပြစ်ထဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။အခုလိုညှဉ်းပန်းနှိပ်စက်ခံရတဲ့အင်ကူမျိုးသမီးလေးငယ်တွေအတွက်အကာအကွယ်ပေးမှုနှဲပါနေတာနဲ့ပတ်သက်လို့ဒီပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှတန်ကတင်ပြထားတာကိုနားဆင်ပါရှင်။
ခုလိုမြစီမသတင်းဌာနကသတင်းတောက်ရည်ညွှန်းပြောခဲ့သူကတော့ရန်ကုန်ကြောက်တရားမြို့နယ်လမ်း40ရှိအင်းဝအချုပ်ဆိုင်ပိုင်ရှင်ရဲ့လူမဆန်တဲ့နှိပ်စက်မှုကိုခံခဲ့ရတဲ့မဆန်းကီခိုင်ရဲ့ဖြစ်ရပါပဲမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကအလုပ်ရှင်နဲ့နှိပ်စက်ခံရသူတွေကြားကြက်သိန်း50ရောကျင်းနဲ့ချေအေးစေဖို့ဂျောင်းဝင်စည်းစပ်ပေးခဲ့မှုနဲ့ပတ်သက်လို့ဗုဒ္ဓဦးနေကသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်ကော်မရှင်ရဲ့အဖွဲ့ဝင်3ဦးတို့ကျင်းပခဲ့တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမှာကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်ဝင်းကကော်မရှင်အနေနဲ့ဂျာဝင်စစ်စပ်ပေးခဲ့ရတဲ့အခြေအနေအကြောင်းကိုရှင်းပြခဲ့ပါတယ်
။အဲ့ဒါကတော့လေရောကြီးနဲ့နေပြေရှင်းလို့ရတာလားဆိုတဲ့ကိစ္စကတော့လေဒါတော့ဒီမနက်ရှင်းပြနေပြ။ကျွန်တော်တို့ကတော့လူ့ခွင့်ရေးကော်မရှင်ရဲ့နော်ကျွန်တော်တို့ရဲ့အဲဒီကနေပြီးတော့လာအဲလုံထုံးလုံးလေးတွေနေတိုင်းကျွန်တော်တို့ကဒါလုတ်ကလေးတာပဲ။လုတ်ကလေးလို့သွားလို့ကျေနပ်သွားတာဟလားအဲကျေတယ်သွားတာရှိလို့မကျေတယ်သွားတာလည်းရှိတာပဲ။မကျေတဲ့ကျေရတော့ခမတို့ကခင်ဗျားတို့တရားရုံးမှာသွားပြင်းချင်းတော့ဆိုပြီးတော့ထွက်လိုက်တာပဲ။အဲ့တော့ဒီမှာလေမကျေတပ်ဘူးเนาะတရားရုံးသွားပြန်ဆိုဒီမှာရဲပါတယ်လေเนาะရဲပွဲအုပ်ချုပ်ရေးပါတယ်လေဖေးဥပါတယ်လေအခါတည်းခေါ်သွားတော့ဆိုပြီးတော့အပြေးလိုက်ဒါပဲအဲ့ဒါတော့ကျွန်တော်လည်းပြောတာကော်မရှင်နေနဲ့ရောကြီးနဲ့ဟိုကဖြစ်နေတယ်ဆိုတော့ကျွန်တော်ပြောတော့ကျွန်တော်ကဒီမှာနှုတ်တစ်ပတ်ချုပ်ပြီးတော့เนาะပြစ်ဆုံးပြီးတော့ဆွေးနွေးဖို့တော့ကျွန်တော်ကဒီစီစဉ်ပြီးလေးရှိတယ်เนาะအစီအစဉ်ပြီးတော့သူ့အတူဆွေးနွေးရသူတို့ဆွေးနွေးချက်ရရလာပေါ်မှာပဲကျွန်တော်ကနေပြီးတော့ဘာလို့ဖြစ်လဲအပြစ်မှန်ပြီးတယ်ဒါပဲ
ရင်ွေမှာဖော်ပြထားတဲ့ဓာတ်ပုံတွေရအသက်18နှစ်အရွယ်ရှိပြီဖြစ်တဲ့မဆန်းကီခိုင်ဟာသူ့လက်ချောင်း10ချောင်းစလုံးနဲ့ညာဘက်လက်မောင်းတို့မှရိုက်ချိုးခံထားရတာဖြစ်ပြီးလက်ချောင်းတွေဟာကောက်ကွေးနေတဲ့ပုံကိုဓာတ်ပုံမှာတွေ့ခဲ့ရတာဖြစ်ပါတယ်။ဒါအပြင်သူ့ရဲ့ခန္ဓာကိုယ်အနှံ့မှာဓာတ်နဲ့မှွန်ထားတာ၊ကတ်ကြီးနဲ့ထိုးထားတဲ့ပြင်မီးနဲ့တို့ထားတဲ့ဒဏ်ရာတွေလည်းရှိတဲ့အကြောင်းမဆန်းကီခိုင်ကသတင်းမီဒီယာတွေကိုပြောပြခဲ့သလိုအသက်16နှစ်အရွယ်မတ်ဒဇင်ကတော့သူ့ခန္ဓာကိုယ်မှာနှိပ်စက်ခံထားရတဲ့ မီးလောင်ဒဏ်ရာတွေရရှိထားတယ်လို့ဆိုပါတယ်သူတို့တို့ဟာ2012ခုကအသက်17နှစ်နဲ့17နှစ်အရွယ်မှာမိခင်ဖြစ်သူဒေါ်ညိုညိုဝင်းကသမီးနှစ်ဦးကိုလစာတလတထောင်ခွဲနဲ့အင်းဝအချုပ်ဆိုင်မှာလာအပ်ပြီးအလုလုခိုင်းခဲ့တာဖြစ်တယ်လို့သတင်းတွေမှာဖော်ပြထားတာလည်းတွေ့ရပါတယ်ခုလိုငါးတတာကာလအတွင်းနှိမ့်စိတ်ညှဉ်းပန်းခံရမှုနဲ့ပတ်သက်လို့အင်းဝအချုပ်ဆိုင်ပိုင်ရှင်ရဲ့မိသားစုဝင်တူကမခံမရနိုင်ဖြစ်ပြီးမြန်မာနောက်သတင်းဌာနကိုအမည်မဖော်ဘဲတိုင်တန်းခဲ့ရကံဒီအခုလိုအင်းဝအချုပ်ဆိုင်နှိမ့်စိတ်မှုသတင်းဟာလူသိရှင်ကြားဖြစ်လာခဲ့တာပါဒါအပြင်ဖြစ်ဖြစ်ချင်းကသက်ဆိုင်ရာရဲတွေကလည်းတိတိယောက်ယောက်ရည်ယူခြင်းမရှိရကံဒီလူ့ခွေးကော်မရှင်ကရော်ကြီးနဲ့ကြည်အေးစီဖို့ကြားဝင်စစ်ဆပေးခဲ့တဲ့အနေအထားစိုက်ခဲ့တာဖြစ်ပါတယ်ခုလိုလူခွေးကော်မရှင်ရဲ့ဂျာဝင်စစ်ဆပေးမှုကြောင့်ဂျော်ဂျီဖြစ်မဆန်းကီခိုင်ဟာချက်30မတ်ဒဇင်ကတော့ချက်30သိန်းရခဲ့ကြပြီမလို့လေလူမဆန်အောင်နှိမ့်ဆက်မှုဟာရာဇဝတ်မှုကျူးလွန်ရာရောက်တဲ့အတွက်ကြောင့်မြန်မာနိုင်ငံအမျိုးသားလူခွေးကော်မရှင်နေနဲ့နိုင်ငံသားတွေရဲ့လူခွေးကိုကာကွယ်ဆောက်ရှောက်ရမှာပြက်ကွက်မှုတွေရှိခဲ့တဲ့ဆိုတဲ့ပြင်းထန်တဲ့ဝေဖန်ချက်တွေထွက်ပေါ်ခဲ့ပါတယ်ဦးသိန်းတန်းဦးကတော့ကော်မရှင်ကိုတရားစွဲဆိုဖို့စဉ်းစားနေတဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကဖြစ်ပါတယ်
။သူကမြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်များနာမည်ကအမှုပွဲစားမဟုတ်ဘူး၊ကြားပွဲစားမဟုတ်ဘူး။သူ့စီမှာရောက်လာတဲ့ကိစ္စရာဇဝတ်မှုဖြစ်တယ်ဗျာ။ဒီရာဇဝတ်မှုကြီးမှာကလေးငယ်နဲ့လည်းဆိုင်တယ်၊ကလေးတွေကအသက်မပြည့်သေးဘူးဗျာ။နော်ဒါကလူကုန်ကူးမှုလို့တန်ရဖြစ်ပေါ်ရလဲရှိတယ်။ဒီလိုအနေအထားမျိုးမှာဒါသူချက်ချင်းသက်ဆိုင်ရာဒီရဲတပ်ဖွဲ့တွေကချက်ချင်းရင်းသေးတယ်ရင်းသေးပြီးတော့ဒီကလေးတွေကိုအကာအကွယ်ရအောင်ဆောင်ဆောင်ရွက်ပေးနေတယ်။အဲတော့ကျွန်တော်တို့ကမြစ်တာစီမံနဲ့လုပ်တာပါလို့ပြောလို့မရဘူးကြာမြို့သားတူကြီးကော်မရှင်ကမြစ်တာကျုံဖြန့်ဝေတဲ့ဟိုမြစ်တာဆက်ဝိုင်းတို့ပါလို့အဖွဲ့စည်းမဟုတ်ဘူး
။ဦးမင်းဝင်ဦးကတော့ဟောင်ကောင်ခြေဆိုင်အာရှလူခွေးကော်မရှင်ကဖြစ်ပြီးမြန်မာဥပဒေဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်။သူ့ရဲ့အမြင်ကတော
့ရန်ကုန်တိုင်းကုံမှုမြို့နယ်ပေါ်လုံးဝင်းကြီးရွာကမစံကြီးခိုင်နဲ့မတ်တစင်တို့ကအလုဆဝင်တဲ့အချိန်တုန်းကအသက်17နှစ်နဲ့17နှစ်ရွယ်ပဲရှိသေးတယ်လို့ကျွန်တော်သိရပါတယ်အခုကတော့ကျွန်တော်တို့18နဲ့16နှစ်ဟိုဝင်လာသလောက်ဖြစ်နေပြီပေါ့နော်ဒါတောင်မှဒီအသက်ရွယ်ကလည်းကျွန်တော်တို့လူငယ်ဆိုတဲ့အသက်ရွယ်သတ်မှတ်ချက်ထဲမှာပဲပါနေလုံးဝရှိပါသေးတယ်အဲ့တော့ကလေးသူငယ်များအဥပဒေက16နှစ်မပြည့်သေးတဲ့သူတွေကကလေးသူငယ်ဖြစ်အတိမပြုတ်ပြီးတော့16နှစ်ကနေ18နှစ်ကြာတဲ့လူတွေတော့လူငယ်ဖြစ်အတိမပြုတ်ထားတာဖြစ်တယ်အဲ့ဒီလူငယ်ဖြစ်အတိမပြုတ်ထားတဲ့သူတွေကလည်းကလေးသူငယ်ဥပဒေနဲ့ပဲဆက်လက်အကျုံးဝင်နေတာပဲဖြစ်ဒီကလေးသူငယ်များဥပဒေ66ကကြီးကတော့မိသူမဆိုကျူးလွန်မှုတရားရကိုကျူးလွန်ကြောင်းပြစ်မှုထင်ရှားခံရင်ထောင်နဲ့နဲ့တီးဖြစ်စီငွေရန်တပေါင်းတီးဖြစ်စီတနည်းအလုံးဖြစ်စီချမှတ်ခြင်းခါမယ်လို့ပါတယ်အဲ့ဒီဒီထဲမှာအပိုက်ကကြီးမှာတော့မိဘဆရာသူမဟုတ်အုတ်ထင်းခွင့်ရှိသူကလိန်မာစီရန်ဆုံးမခြင်းမျိုးမှတပါကလေးသူငယ်အားတမင်နှိမ့်ဆက်ညှဉ်းပန်းခြင်းအဲ့ဒီလိုမျိုးလိန်မာဖို့အတွက်လွန်ကျူးစွာရိုက်နှိုက်တယ်ဆိုရင်နှိမ့်ဆက်ညှဉ်းပန်းတယ်လို့ဆက်မှတ်ပြီးတော့ရည်ယူတဲ့ပုံမှန်ဖြစ်ပါတယ်အဲ့တော့အဲ့ဒီဥစ္စာနဲ့အခုကလေးနှစ်ယောက်ပေါ်မှာနှိမ့်ဆက်ညှမ်းနေဆိုပြီးတော့ဒီဝါအချုပ်ဆိုင်ကလူအလုံး၃ယောက်ကိုအေးအေးယူထားကျွန်တော်တို့တွေ့ရတယ်။ရစ်ကားနေပြီးတော့အေးအေးယူထားတဲ့ကိစ္စမှာပြည်မှုဆိုင်ရာဥပဒေပုံမှန်326 325 334နဲ့အေးအေးယူထားတဲ့အမှုမှာတော့ဒေါ်တင်သူစာ၊ဥကူလတ်၊စုမွန်လတ်၊တင်မင်းလတ်၊ရာဇာထွန်း၊တီရီလတ်အလုံး6ယောက်ဒါတော့ပြည်မှုဆိုင်ရာဥပဒေအရေးယူထားတာကျွန်တော်တွေ့ရတယ်။လူမှုဝန်ထမ်းဌာနနေပြီးတော့ကလေးသူငယ်ဥပဒေအရပုံမှန်66ဂါဒီနဲ့အရေးယူထားတာရှိတယ်။နောက်ပြီးတော့အခါကြောက်တရားရေးစခန်းနေပြီးတော့ပဲလူကုန်ကူးဥပဒေပုံမှန်24မြင်းဆောင်32စတာနေနဲ့အရေးယူထားတာကိုလည်းကျွန်တော်တွေ့ရပါတယ်။အဲ့တော့ဒီလူကုန်ကူးဥပဒေပုံမှန်24ဆိုလို့ရှိရင်လည်း10နှစ်ကနေတော်တော်ကြုံဒီကြံကြတဲ့နဲ့ပြည်မှုမျိုးဖြစ်တယ်။နောက်ပြီးတော့တခါပြည်မှုဆိုင်ရာဥပဒေပုံမှန် 325 326 စတာတွေကလည်း 2010 နှစ်ကနေပြီးတော့တသက်တကျုံအထိချနိုင်တဲ့ပုံမှန်တွေဖြစ်တယ်လို့ကျွန်တော်ပြရပါတယ
်။ဆိုဒီပြည်မှုတွေကအမကရနိုင်တဲ့ပြည်မှုတွေလားရှင်
။မဟုတ်ပါဘူး။အမကပြီးလို့မရပါဘူး
။ တော့အမကပေးလို့မရတဲ့ပြစ်မှုတွေကိုလူခွေးကော်မရှင်ကညီပြမကြည်အေးလိုက်တယ်ဆိုတဲ့သဘောကလူခွေးကော်မရှင်အနေနဲ့တာဝန်ပြက်ကွက်အရာမရဘူးလားရှင
်ဟုတ်ကဲ့ပါအဲ့ဒါကြောင့်ကျွန်တော်တို့ကဒီလူခွေးကော်မရှင်ရဲ့လှုပ်ဆောင်ချက်အပေါ်မှာအများကြီးတမ်းရဖြစ်တယ်ပြည်သူတွေကအများကြီးတမ်းရဝင်နေဆိုတာဖြစ်ပေါ်လာတာဖြစ်တယ်အမှားတော့ဒီလူမျိုးဥပဒေကကြည်အေးလို့မရတဲ့အမှုလေးဖြစ်တယ်။နော်နောက်ပြီးတော့တခါထောင်နဲ့နှိရှီချနိုင်တဲ့အမှုလေးဖြစ်တယ်။အာမခံတော်မပြီးနိုင်တဲ့အမှုမျိုးကိုလူခွင့်ရေးကော်မရှင်ကနေပြီးတော့ရုံးမှာတရားစွဲဆိုဖို့အတွက်လမ်းညွှန်ဖို့တင်ပါလျက်နဲ့ဒီငွေ390နဲ့ကျေနပ်ပြီးတော့အမှုကိုမဖွင့်မှုဖိအားပေးတဲ့သဘောမျိုးလုပ်တာတော့လုံးဝကိုမှားရွေးနေလို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ။
ချိန်ထဲမှာပဲနိုင်ငံတော်သမ္မတရုံးကလည်းမြန်မာနိုင်ငံအမျိုးသားလူခွေးကော်မရှင်ရဲ့ဂျာဝင်ဆောင်ရွက်ချက်အခြေအနေတွေကိုလေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့မနေ့ကကြေညာချက်ထုတ်ပြန်ခဲ့တာတွေ့ရတဲ့အတွက်လည်းကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့လို့လည်းမြန်မာနိုင်ငံမှာမတ်ဆန်ကီခိုင်နဲ့မတ်ဒဇင်တို့လိုအဖြစ်မျိုးလူမသိသူမသိနှိမ့်ဆက်ခံဒုက္ခရောက်နေကြတဲ့မြန်မာအမျိုးသမီးတွေဘယ်နှယောက်များထပ်ရှိလိမ့်မလဲဆိုတဲ့အတွေ့ကတော့ရင်လေးစရာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပါရဲ့မြို့သူများကန္တာကိုနှိကုံးချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me more determined
ဒေါ်လာတန်စီစဉ်တင်ဆက်သွားတာပါအခုတခါစနေနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကြည့်ကြအောင်ပါရှင်
အင်းအကူလောက်သားမင်္ဂလိငယ်တွေကိုအင်းရှင်တွေကနှိမ့်ဆက်ညှဉ်းပန်းပြီးလားစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဖြေရှင်းလှုပ်ဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲရဲတပ်ဖွဲ့ကရောဒီဖြစ်ရကိုအသိအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOE ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သောတာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။အခုတခါသုတဆုံလဲအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရမှာပါ။နယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အချိန်တွင်မှာပဲကမ္ဘာတစ်လောကဒုက္ခသည်တွေရွှေပြောင်းဝင်ရောက်သူတွေအရေးကိုအရေးနဲ့ပတ်သက်ပြီးနိုင်ငံကောင်းဆောင်တွေရဲ့ထိပ်သီးဆေးဝေးတရက်ကိုကျင်းပနေပါတယ်။ဒီညီလာခံမှာဒုက္ခသည်တဦးအနေနဲ့ရောလူအခွင့်လှုပ်ရှားသူတဦးအနေနဲ့ပါဝင်တက်ရောက်တဲ့မနွယ်ဦးကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်။
ဆိုတော့မနွေဦးရဲ့ဒီကုလသမဂ္ဂမှာပေါ့လေဒုက္ခသည်တွေအစုလိုက်အပြုံလိုက်ပြောင်းရွှေ့နေထိုင်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါပထမဆုံးအချိန်နဲ့ဒါနိုင်ငံကောင်းဆောင်တွေအစည်းအဝေးလုပ်တယ်လို့သိရပါတယ်မနွေဦးကလည်းပဲဒီအစည်းအဝေးကိုဟိုတက်ရောက်ခဲ့တာဆိုတော့ဒီအစည်းအဝေးမှာဘာတွေဆွေးနွေးခဲ့လဲဆိုတဲ့အကြောင်းအရင်ပြောပြပေးပါလား
ဆိုတော့အခုလက်ရှိနယူးယောက်ကစာတမ်းပေါ့နော်နယူးယောက်ဒီကလရေးရှင်းလို့ခေါ်တဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့စက်တင်ဘာလ19ရက်နေ့မှာနိုင်ငံတကာအစိုးရအနေနဲ့အဲ့ဒီဟာကိုစာချုပ်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။အဲ့ဒီအစိုးရလက်ခံထိုးတဲ့စာချုပ်လက်မှတ်ထိုးတဲ့ထဲမှာမြန်မာပြည်အစိုးရနဲ့ပါပါတယ
်။ဒုက္ခသည်တွေနဲ့ပတ်သက်တဲ့ဘာအကြောင်းကိုလက်မှတ်ထိုးပါလဲခင်ဗျ
။ဒုက္ခသည်ဤအခွင့်အရေးအမျိုးသမီးဒုက္ခသည်လူသားရှိကိုချင်းစာနာမှုနဲ့သူတို့ဘဝကြီးလုံခြုံရေးကိုအဓိကလူယူရေးအတွက်ကအစိုးရရဲ့အားလုံးမှာတာဝန်ရှိပါတယ်ဆိုတာကိုသူတို့လက်မှတ်ထိုးခဲ့တာပါဖြစ်ပါတယ်
ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အထဲထဲမှာပဲဟိုအခုလိုမျိုးဟိုထပ်ပြီးတော့ဒီနိုင်ငံခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးညီလာခံတခုကိုကျင်းပခဲ့တာပေါ့ဆိုတော့အထူးသဖြင့်တော့ဒါ CVR တို့ဘာလို့ကနေပြီးတော့ဒီအရှိအလေပိုင်းကဟိုဒီစစ်ပွဲတွေကြောင့်ထွက်ပြေးလာတဲ့သူတွေအရေးနဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့လေကျွန်တော်တို့သိရတယ်နော်
အာအဲ့ဒီနိုင်ငံတကာမှာအဲ့ဒီစီးရီးယားတော့တခြားနိုင်ငံတွေမှာအခြေအနေကတော်တော်ဆိုးပါတယ်။ကျမတို့ကနိုင်ဒီအပိုင်လူရဲ့အာခဏရောက်မှာတယောက်အနည်းဆုံးပေါ့နော်။အဲ့လိုမျိုးဒုက္ခသည်တွေဖြစ်ပါတယ်။ဆိုတော့ ကဘာမှာအဆိုးအဆုံးအခြေအနေဖြစ်ပါရဲ့လားလွန်ကျွေးလူသားချင်းအလုံးကြီးလူဘဝလွန်ကျွေးရအရင်အရေးကြီးတဲ့အရာဖြစ်တဲ့အတွက်ကဒီကုလသမဂ္ဂအလုံးနိုင်ငံတကာအစိုးရရဲ့ General Civil Society တဲ့လာပြီးရင်ကျွန်တော်ဆွေးနွေးတိုင်ပင်ပြီးဒါကိုကျွန်တော်အတည်ပြုပါတယ်ဒီနေ့လာခံပေါ့
လောလောဆယ်အထိတော့စီးရီးယားဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော့လည်းဒါကုလသမဂ္ဂရဲ့ဟိုကူညီမှုတွေကအများမရောက်ဘူးဆိုတော့ပြီးတော့လည်းဝေဖန်ပြောဆိုနေရတာရှိပါတယ်ခင်ဗျာအခုလို့ဒီအစည်းအဝေးမှာကြတော့ဘလောက်ခိုင်မာတဲ့ဆုံးဖြတ်ချက်တွေထပ်ပြီးတော့ချနိုင်ခဲ့တယ်လို့ထင်ပါလဲ
ကျမတို့ကဟိုနိုင်ကုလသမဂ္ဂကတော်တော်များများကညီလာဆင်နေမှာကဆုံးဖြတ်ချက်တွေကညီရှာထားခဲ့ဒါပေမဲ့လက်ရှိအအကောင့်တွေပေါ်တဲ့နေရာမှာထည့်ခဲ့တယ်အများကြီးရှိပါတယ်ဘာကြောင့်ဆိုတော့အဲ့ဒီညီလာဆင်ခမ်းမမှာကျွန်တော်တို့ကဆုံးဖြတ်ခဲ့တယ်တိုင်ပင်ခဲ့တယ်ကြီးနိုင်ခဲ့တယ်ဒါပေမဲ့လက်ရှိမှာအဲ့ဒီနိုင်ငံတော်အစိုးရတွေကအဲ့ဒီဟာတွေကိုသေသေချာချာအကောင့်တွေမဖြစ်မဖို့ဖြစ်ဘူးပေါ့နော်ဆိုတော့ဒီတစ်ခါကတော့နိုင်ငံတကာဒီညီလာခံရေးဆုံးဖြတ်ချက်ကတော့ဒီအစိုးရတွေကဒါဟာတွေကိုအကောင့်တွေပို့ရမယ်ပြီးရင်နေနိုင်ငံတကာအစိုးရရဲ့တိုင်းပြည်အစိုးရရဲ့ပြီးရင်လက်ရှိဌာနေအစိုးရတွေကအဲ့ဒီဟာကိုဒီပြရမယ်အကောင့်ကိုဖိုးပေးရမယ်ဆိုတာကိုညီလာခံမှာဆုံးဖြတ်ခဲ့ပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်လည်းပဲဒါဒုက္ခသည်တွေကဟိုတိတ်နဲ့ချီပြီးတော့ရှိတယ်လေဆိုတော့အခုလိုဒုက္ခသည်အရေးဆွေးနွေးတဲ့ဒီထိတ်သီးညီလာခံအတွင်းမှာရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုဗာရီမင်းပြောဆိုဆွေးနွေးတာတွေရှိပါလေခင်ဗျာ
မြန်မာနိုင်ငံဆိုရအနေနဲ့ကတော့ဒုစုကတော့ဒီနေ့ပြောသွားပါတယ်အလုံးကကြားဖို့မှာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံဆိုရကိုကျွန်မမိကျေတို့သူတို့အနေနဲ့ကတော့ဒီကိစ္စတွေကိုသူတို့ကပိုပြီးအရေးတစိမ့်ပေါ့နော်ပိုပြီးအကောင့်ထိပို့သွားမယ်မြန်မာပြည်ညီညာရေးနဲ့ပြည်တွင်းညီညာရေးကိစ္စတွေပေါ့ဒါပေမဲ့သူတို့အနေနဲ့လေအရင်စူးစမ်းနေဆိုတာကိုမြန်မာအစိုးရအမ်ဘာစီအနေနဲ့ကျွန်မကိုပြောသွားပါတ
ယ်ဒါလက်ရှိမှာတော့အစိုးရအနေနဲ့တတိုင်းပြည်လို့ညီညာရေးရအောင်ဒါဖော်ဆောင်နေတာပေါ့လေဒါပေမဲ့လည်းပဲတစ်ဖက်မှာအခုချိန်ဆိုလို့ရှိရင်ကရင်ပြည်နယ်ထဲမှာစစ်ပွဲတွေဖြစ်ပွားနေတယ်ဆိုတော့ဟိုလက်ရှိမှာဒီမြန်မာပြည်မှာဒီနိုင်ငံရေးအရာပေါ့နော်ဒါညီညာရေးရရှိဖို့အလားအလာဘယ်လောက်ထိအောင်နှီးစက်လာပြီလို့ထင်ပါလဲမြန
်မာပြည်မှာကတိုင်းရင်းသား80%ခန့်တိုင်းရင်းသားတွေကကျွန်တော်တို့ကစစ်ပြီးဒုက္ခတွေဖြစ်တယ်ဒါဟာတစ်နည်းနည်းမဟုတ်ဘူးစေစုရာစုနှစ်စုအကြာကြီးရှိနေပါပြီဆိုတော့မြန်မာပြည်အစိုးရအနေနဲ့ကောအန်တီအောင်ဆန်းစုကြည်ကိုလေကျွန်မတောင်းဆိုချင်တာကနံပါတ်1ကျွန်မတို့ရှိဖြစ်နေတဲ့ရခိုင်ပြည်ဒေသတွေကိုရခိုင်ပြည်သူနဲ့ဆွေးနွေးစေချင်တယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့စစ်မှန်တဲ့ဒီမိုကရေစီအစိုးရဆိုတာကဒီသူကြီးသဘောထားကိုအသိမဲ့ပြုရမှာပေါ့နော်။အဲ့ဒါဒီမှာပဲစစ်မှန်တဲ့ဒီမိုကရေစီဖြစ်မှာပါ။ဆိုတော့အဲ့ဒါကြောင့်မြန်မာနိုင်ငံကြီးဒီလိုညီညာရေးနဲ့ပတ်သက်လို့နိုင်ငံတော်အစိုးရကိုစစ်အုပ်ဒီတိုင်းပြည်လာခိုင်ကဖြစ်ပေါ်လာတဲ့2014အဲ့ဒီစာတမ်းကိုအတည်ပြုနေတယ်ပြီးရင်နောက်နောက်မှလည်းဒီတိုင်းပြည်က UN မှာရှိတဲ့တိုင်းပြည်သားဌာနတွေမှာနာပြီးမှာအတည်ပြုအစိုးရအနေနဲ့လည်းကျွန်တော်တို့ပူးပေါင်းပါဝင်နေရှင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဒီအစည်းအဝေးမှာမန်ွယ်ဦးကလည်းဟိုတက်ရောက်ခဲ့တယ်ဆိုတော့ဘလို့အနေနဲ့တက်ရောက်တာလဲနောက်တစ်ခါရောဒီအစည်းအဝေးအတွင်းမှာဒီတီးကြပန်နယ်အတွင်းမှာရောဟိုဘာတွေပြောခဲ့ပါလဲ
ကျမအနေနဲ့တက်ခဲ့တာကကြာတော့ဒီညီလာခံရေးဖြစ်မြောက်ရေးကမိတီထဲမှာ selection ဒီစကားဟိုညီလာခံမှာစကားပြောတဲ့အဲ့ဒီ civil society ကလူတွေကိုရွေးချယ်ခဲ့တဲ့နေရာမှာကျမက selection committee member တယောက်ဖြစ်ပါတယ်ဒီအစည်းအဝေးမှာပါဝင်ခဲ့တာကတော့ NGO non government organization တွေအနေနဲ့ပေါ့နော်ကျမက civil society အနေနဲ့ပါဝင်ခဲ့တာဖြစ်ပါတယ်ပုဂ္ဂိုလ်အနေနဲ့ပါဝင်ခဲ့တာပါကျမတို့ကဘာမှရှိနေတယ်ကျမလည်းအမေရိကန်ကိုရောက်နေတာဒုက္ခသည်တယောက်အနေနဲ့ရောက်နေတာဖြစ်နေတဲ့အတွက်နိုင်ငံတကာမှာရှိတဲ့ဒုက္ခသည်တွေလက်ရှိအခြေအနေမိသားစုတွေတစ်ခက်ခဲတဲ့သူကြီးဘဝလုံးချူရဲ့အကြောင်းတွေကိုစိတ်ချမ်းသာရေးလူချမ်းသာရေးအကြောင်းတွေကိုအစိုးရတွေကဘလို့တာဝန်ယူပေးရမလဲဆိုတာကိုကျမပြောဆိုခဲ့ပါ
မန်နွေဦးကမြန်မာပြည်ကလာသူတယောက်ဆိုတဲ့အခါကျတော့မြန်မာပြည်ကဟိုဒီအမေရိကကိုလာခဲ့ရတဲ့သူတယောက်အနေနဲ့ရောဥမာဘလို့အခက်အခဲတွေကြုံခဲ့လေအဲ့ဒီအခက်အခဲတွေနဲ့ပတ်သက်ပြီးတော့ဘာတွေပြောခဲ့လဲဗျအ
ဲ့ဒီအခက်အခဲမြန်မာပြည်ကလာတဲ့အတိုင်းဒီဒုက္ခတွေတော်တော်များများကဒီနိုင်ငံရောက်လာတဲ့အချိန်မှာဘာသာစကားခေအလုပ်ခေဖြစ်များကြီးရှိတယ်အဲ့ဒါကြောင့်အမေရိကအစိုးရကိုလည်းကျွန်တော်ကဒီဒုက္ခသည်တွေကိုခေါ်လာတဲ့အချိန်မှာ consultation ဆိုတာ plan ရှိဖို့လိုတယ်အဲ့ဒါကြောင့်ကျမကြီးရှိတဲ့ policy paper ကိုကျမတို့အစိုးရနိုင်ငံတကာအစိုးရတွေကိုကျမပေးထားခဲ့ပါတယ်အတန်ပြည့်ရှင်းပေါ့နော် ဒီမှာရေးသားခဲ့တဲ့ policy paper အမေရိကန်မှာရှိတဲ့အစိုးရတွေကိုနိုင်ငံတကာအစိုးရတွေကိုအဲ့ဒီ policy paper ကိုလေဒီမှာပေးထားခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒီအထဲမှာဘာတွေပါပါလဲ
အဲ့ဒီအထဲမှာကနံပါတ်1ဒီကိုရောက်လာတဲ့လူတွေကိုဒီရောက်လာတဲ့ refugee တွေစိတ်ချမှန်ရေးအလုပ်အခွင့်အရေးဖို့အတွက်တန်းတူရေးဒီနိုင်ငံမှာရှိတဲ့တခြားဒုက္ခပဲကလေးတွေကတခြားကလေးတွေနဲ့ပညာရေးတခြားခွင့်ရေးတန်းတူရဖို့အတွက်ပဲပြောထားခဲ့တာပါ
ကိုအောင်တင်ဆက်သွားတာပါအခုတခါစီစဉ်ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနည်းပညာကဏ္ဍကိုနားဆင်ပါရှင
်ရေရှိခမ်းမဲ့တစ်တော့ပြုပြင်ထိမ့်သိမ်းရဲ့အတွက်အရေးပါတယ်စီမံခန့်ခွဲမှုဆက်နေအကြောင်းတစ်တော့ပညာရှင်ဦးဝင်းမော်ကပြောပြပေးပါပါတစ်တော့တင်ရန်စားတာနဲ့နာမည်ကြီးတဲ့မြန်မာနိုင်ငံအတွက်လက်ရှိမှာတစ်တော့စီမံခန့်ခွဲရေးနဲ့ပတ်သက်ပြီးဘာတွေလိုအပ်နေပါသလဲ
တစ်တော့တွေကိုရေရှိတည်တန်းခိုင်မြောက်အုပ်ချုပ်ချက်စနစ်မှာတစ်တော့ရဲ့သဘာဝပတ်ဝန်းကျင်ပြည်သူလူထုရဲ့လိုအပ်ချက်တွေနောက်ပြီးတော့စီးပွားရေးတွေအဲဒီသုံးမျိုးကိုအဓိကထားပြီးစဉ်းစားရပါမယ်တစ်တော့ပဲပစ္စည်းလည်းရှိရမယ်သဘာဝပတ်ဝန်းကျင်ကိုလည်းထိန်းသိမ်းရမယ်လိုအပ်တဲ့ပြည်သူလူထုရဲ့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပြရမယ်ဆိုတဲ့အထဲမှာအခုတစ်တော့တဲ့ပစ္စည်းကိုထုတ်တာကိုတစ်နည်းရပ်မယ်ဆိုဆုံးဖြတ်လိုက်တာစီဝါရေးအနေနဲ့ဒီဝင်ငွေကိုဖြတ်တောက်လိုက်တဲ့သဘောကျွန်တော်တို့တောတဲ့ပစ္စည်းကိုမထုတ်တော့ဘူးဆိုတဲ့သဘောဖြစ်သွားတဲ့အတွက်ကျွန်တော်တို့အရင်ဖွဲထားတဲ့စီမံအုပ်ချုပ်မှု Sustainable Forest Management အနေနဲ့အပြင်ကိုဘေးကိုထွက်သွားတဲ့သဘောဖြစ်နေတဲ့အတွက်တောပင်သာတောင်းအောင်ကြည့်မယ်ဆိုရင်ဒါလွဲနေပါတယ
်အခုလိုမြန်မာနိုင်ငံမှာတစ်ထုတ်လို့မှုတစ်နှစ်ရပ်ဆိုင်းလိုက်တာဟာတစ်တောပြုံးတိမှုအန္တရာယ်ကာကွယ်ဖို့လို့ပြောပေမဲ့တကယ်တမ်းမှာအကာအကွယ်မပေးနိုင်တဲ့ယူပေါက်တွေအများကြီးရှိနေတာပါ
ကျွန်တော်တို့ဒီမှာဗမာပြည်ကစစ်ထုတ်တဲ့ဖွဲ့စည်းက3မျိုးရှိပါတယ်တစ်ကစစ်လုံငန်းနှစ်ကပြည်သူ့တစ်ကိုယ်ကူညီချက်ထုတ်တယ်3က KIA တို့ KIA တို့ကအဲ့ဒီလက်နက်ကိုင်ဖွဲ့စည်းတွေပေါ့လေအဲ့ဒီရနေပေါ့တစ်ဆင့်တရားမဝင်ထုတ်တဲ့ဟာ3မျိုးရှိနေပါတယ်အဲ့ဒီ3မျိုးထဲမှာစစ်လုံငန်းကတော့တစ်နှစ်ထုတ်တာကိုလက်ကျန်စစ်ကိုစစ်လုံငန်းကထုတ်ခွင့်ပေးမယ်တန်တဲ့စစ်ကိုယ်ကူညီတွေကိုစက်ပြီးထုတ်ခွင့်မပေးတော့ဘူးလက်နက်ကိုင်ဖွဲ့စည်းတွေကဟာတွေကိုလည်းသူတို့ထိမ့်မယ်ဆိုပြီးတော့ဒါလုပ်တဲ့သဘောပါအဲ့တော့ကျွန်တော်လက်နက်ကိုင်ဖွဲ့စည်းတွေကိုဘယ်လိုထိမ့်နိုင်မလဲဒီစစ်ကောင်းပြတ်နေသွားလို့မရဘူး။ဟိုတစ်ခါကကွာတစ်တော့အတူတွေတွားပြီးစားတဲ့ခါအဲ့ဒီစားတဲ့သူတွေကိုလုံးပြစ်တတ်ခါရတယ်။အဲ့ဒီဘက်ကတရားဥပဒေစွာမှုကလည်းမရှိဘူး။ဒါအဲ့ဒီကစစ်တွေမထုတ်အောင်လို့ကျွန်တော်တို့ဘလို့မှမစားနိုင်ဘူး။နောက်တစ်ခုကအဲ့စစ်ကုန်ကြီးတွေကလည်းအရင်တိုင်းမှုတွေစစ်တိုင်းမှုတွေကိုအာဏာဖွဲ့ဝင်ပြီးတဲ့နောက်ခွင့်ပြုထားတဲ့ဟာတွေကရှိနေတယ်။အဲ့ဒါတွေကခွင့်ပြုပြီးသားတွေဖြစ်နေတယ်။အဲ့ဒါတွေကိုခွင့်ပြုပြီးသားတွေပတ်သက်ပြုပြီးသားတွေဖြစ်နေတယ်။အဲ့ဒါတွေကိုစက်မလားဆိုတာကတော့လည်းမကျော်နိုင်ဘူး။စစ်လုံငန်းကိုလည်းသူတို့ခွင့်ပြုမယ်စစ်လုံငန်းကိုလည်းလက်ကျန်စစ်ကိုခွင့်ပြုမယ်ဆိုတာလည်းကျွန်တော်တို့သိထားပါတယ
်ဒီလိုမျိုးအခြေအနေတွေအစိုးရကတော့တက်နှစ်ရမယ်လို့ပြောတယ်ပြောပေမဲ့နောက်မှာယူပေါက်တွေကအများကြီးရှိနေတယ်ဒီလိုအခြေအနေမျိုးမှာပေါ့နော်ဘာတွေလှုပ်တင်လဲဒီမြန်မာနိုင်ငံရဲ့တစ်တော်တွေတစ်တွေမဆုံးရှုံးအောင်ပေါ့နော်နောက်ပြီးတော့တစ်တော်ကိုပတ်ဝန်းကျင်နဲ့မထိခိုက်အောင်ဘာတွေလှုပ်တင်လဲလို့မြင်ပါလဲ
ဒီကထုတ်နေတဲ့အဖွဲ့ကြီးကအခုခုနကပြောတဲ့လက်နက်ကိုင်အဖွဲ့ကြီးအဲ့လက်နက်ကိုင်အဖွဲ့ကြီးထုတ်နေအောင်ထိမှုဆိုတာငင်းငယ်ရောက်ပဲနံပါတ်1ကငင်းငယ်ရမယ်စစ်ပွဲကြီးမဖြစ်ဘူးဒီတော့ဥရီအားလုံးကျင့်သုံးနိုင်ရမယ်ထိမ့်နိုင်ရမယ်ဒါမှသာရင်ကျွန်တော်အဲ့ဒီလက်နက်ကိုင်အဖွဲ့ကြီးအင်ဂျာဖြစ်တဲ့ချင်းစီနေရိုးတင်းစီနေရိုးတင်းသားကြီးတို့အဲ့လိုနေရာတွေကိုကျွန်တော်တို့ကထိမ့်နိုင်နိုင်မယ်နံပါတ်2ချက်တင်းရမယ်ဆိုတော့ဒါပြစ်လုံကဆက်ထုတ်နေမယ်ဆိုတာကိုယ်ကပြောလို့တင်းလုံကဘလောက်ကြံနေတာလဲတော်ရပါ तू ကဟိုတန်တပေါင်းကြတယ်ဆို तू ကတန်ပေါင်းထုတ်ရှင်ထုတ်နေမှာအဲ့တင်းလုံကလည်းသူွယ်ထုတ်တာမဟုတ်ဘူး तू ကဒီကိုတန်ထိုက်ပြန်ပေးထားတာကျွန်တော်တို့တစ်ကုန်ကြီးတွေခုခုထားတဲ့တစ်ကုန်ကြီးတွေကဟာကိုကျွန်တော်တို့ကအဲ့ဒါကိုဝင်ပြီးတော့စီစစ်ပြီးတော့ရက်တင်ရက်ခိုင်းရမယ်ထုတ်ပြီးသားရှင်ထုတ်ပြန်ပေးရမယ်အဲ့ဒါကိုပဲကျွန်တော်တို့ကအားလုံးစိုက်ပြီးလုပ်ရမှာပေါ့တင်းလုံကဟာတော့ကျွန်တော်တို့တစ်လုံငန်းမှာသူတစ်ထုတ်နဲ့ပြုတ်ခါတာကအခုကျွန်တော်မော်တော်ကားပြောကြည့်ကြတာရှိတယ်သူတို့ထုတ်ချင်တဲ့စစ်ကိုပုံထုတ်တဲ့ပုံကအဲ့ပုံထားတဲ့စစ်ကိုကျွန်တော်တစ်တော့နေလို့ထုတ်ခွင့်ပြုတယ်ခင်ဗျအဲ့ခင်ဗျာလုံးဝကျွန်တော်အမြင်ပြောရလို့ရှိရင်လုံးဝမှားနေတယ်ဘာလို့လဲဆိုတော့ကျွန်တော်တစ်တော့ခွင့်ပြုတဲ့စစ်တစ်တော့နေလို့ပင်တော်ရိုက်ပြီးစစ်ကိုသာရင်တစ်လုံငန်းထုတ်အောင်ဖြစ်တယ်ဒါပေမဲ့လို့ခုအဲ့လိုမဟုတ်တော့ဘဲနဲ့တစ်လုံငန်းထုတ်တဲ့စစ်ကိုပုံပုံထားတဲ့စစ်ကိုမှတစ်တော့ကွာပြီးတော့တစ်ရက်ကြီးခွင့်ပြုပေးတဲ့ခင်ဗျာအဲ့ဒီစစ်နေကြောင့်လို့ခုကတော့ပြည်ရရအရာလည်းပါနေပါလေ
ဆိုတော့ဒီစနစ်ကိုဘယ်ချင်းရဆပြီးတော့ကျင့်သုံးလာတာတွေ့ရတာလဲ
အဲ့ဒီစနစ်ကိုဘယ်ချင်းလောက်ကစကျင့်သုံးလဲဆိုတော့2003အဲ့ဒီလောက်ကစပြီးတော့နိုင်ငံတော်ကဒီဘတ်ဂျက်ရတာကြက်တွေရဘယ်စက်တာကတော့ဘလောက်ဒေါ်လာတန်းဘလောက်လိုတယ်ဘယ်စက်တာကတော့ဒေါ်လာတန်းဘလောက်ရှာရမယ်အဲ့လိုမျိုးစကြက်တွေဖြစ်လာတဲ့ခါမှာဒီပတ်စံဝင်ဝင်ရဖို့အတွက်ကိုတင်းနေတာထွက်ဖို့အဲ့ဒီဟောက် drive ဖြစ်လာတာ
အဓိကတော့ဒီအစိုးရကနေငွေလိုရယ်ငွေတော့ရှာပြရမယ်တက်ကြက်ကတော့ရှိရယ်ဆိုတဲ့အခါမှာအဲ့ဒီဟာအဲ့ drive ဖြစ်လာတယ်တို့ရတဲ့ထွက်ဖို့ဆိုတာကျွန်တော်တို့တတော်ကနေပင်တောင်လိုက်ရိုက်ပြီးမယ်ဆိုရင်ဥပမာဆိုတော့တူဝိုင်းတဝိုင်းကတစ်ပင်ကပြန်ပြီးပေါက်နေတာယူသူကမထုတ်နိုင်ဘူးမထုတ်နိုင်တော့သုံးဟိုလမ်းဖောက်တယ်ဖောက်တဲ့နေရာကနေပဲရှိတဲ့ကတစ်ပုံကိုထုတ်လိုက်တာတကယ်တော့တတော်ကခွင့်ပြုမယ်ဆိုရင်တတော်ကခွင့်ပြုတဲ့ size အရွယ်စားတူဝိုင်းတစ်ခုလုံးကပြန်နေအဲ့ဒီဟာကိုပြန်ချောင်းလိုက်မထုတ်တော့ဘဲနဲ့သူကအင်းင်းသားလေးဟာကိုသူကအကြောင်းထုတ်လိုက်တဲ့အဲ့ရှိတဲ့ကတစ်ပုံထုတ်တဲ့သဘောဖြစ်သွားတော့ဒီကျွန်တော်တို့တတော်ကရေးထားတဲ့ failing cycle တို့ working plan တို့ဆိုတာတွေကလုံးဝပုံလို့ရတော့ဖြစ်သွားတယ်။အဲ့ဒါကြောင့်တော့ပြက်သွားတယ်။အဲ့ဒါကခုကျွန်တော်တို့ပြန်ပြီးလုပ်မယ်ဆိုရင်ဒီ working plan တွေပြန်ဆွေးရမယ်၊ဒီ telling cycle တွေပြန်လုပ်ရမယ်
။ဟုတ်ကဲ့။ဟိုပြင်ဆင်ရတွေကတော့အများကြီးပေါ့နော်
။ဟုတ်ကဲ့။ပြင်ဆင်ရတွေကတော့အများကြီးပါပဲ။ကျွန်တော်တို့တပါပြည့်ခဲ့ကတော့
ပြင်ဆင်ရတွေအများကြီးတယ်မှာပေါ့နော်။ပထမဆုံးဒီတက်လုပ်ငန်းမှာမြန်မာနိုင်ငံရဲ့တက်တော်တွေထိန်းသိမ်းခြင်းတက်တော်ဌာနနေပြီးတော့working plan လို့ခေါ်တဲ့တက်တော်လုပ်ကိုင်စီမံကိန်းကိုပထမဆုံးစပြီးတော့လုပ်ရမယ်လို့ဟိုဆိုလိုချင်တာပေါ့နော
်ဟုတ်ပါတယ်ကျွန်တော်တို့ဒီ working plan ဆွဲမယ်ဆိုရင်တက်တော်ထဲမှာရှိတဲ့တစ်ပင်မြေပုံတစ်ပင်ဒီရှိပုံတစ်ပင် size တွေတစ်ပင်အစားတွေဒါတွေကိုကျွန်တော်တို့ကကောက်ရမယ်ကောက်ပြီးတော့မှအဲ့ဒါကိုတွက်ပြီးတော့မှနှစ်စဉ်တော်တဲ့ဥပမာကျောင်းကဘယ်လောက်ထုံမယ်တစ်မာဘယ်လောက်ထုံမယ်အခြားဘာဘယ်လောက်ထုံမယ်ဆိုအဲ့ဒါကိုတွက်လို့ရမယ်တတိယဝိပေါ်မှာမူပြီးတော့အဲ့ဒီတောကိုဘလောက်တော့ထုတ်ပဲတစ်နှစ်ကို20ထုတ်တဲ့အောင် AAC လို့ခေါ်ပါတယ် Annual Allowable Cut ဆိုတော့အဲ့ဒီဟာကိုတွက်ချက်ပြီးမှ20အဲ့ဒါကိုထုတ်ရမယ်အခုကျွန်တော်တို့တောပြုံးသွားတယ်တောပြုံးသွားတယ်ဆိုရင်လည်းကျွန်တော်ကတောပြုံးသွားတယ်ပြုံးပြီလေကျွန်တော်ရှေ့တော်ရအဲ့ဒီ AAC ကိုပြန်တွက်ရမယ်ဒီ working plan ကိုပြန်ဆွဲရမယ်တကယ်လက်ရှိအနေအထားကိုပြည်ပြပါရှေ့အနေအထားကိုပြန်ဆွဲနိုင်ရမယ်အဲ့ကျန်ဆွဲလို့ရှိရင်ကျွန်တော် AAC ကိုပြန်တက်မယ် AAC ကိုတက်ပြီးကျွန်တော်ကသတ်မှတ်တဲ့ခွင့်ပြုနိုင်တဲ့တောကကိုကျွန်တော်ပြန်ထုတ်လို့ရမယ်ဒါမှလည်း sustainable forest spending ဆက်ဖြစ်တာပါအဲ့လိုမျိုးပဲနဲ့အခုဒါဒီကုန်လုံးရပ်လိုက်ဆိုလို့ရှိရင်ကျတော့ကျွန်တော်ကတတော်ရဲ့ပစ္စည်းကိုကျွန်တော်တို့တော့ထုတ်မတော်ဘဲနဲ့တတော်ကြီးကိုကျွန်တော်ကဒီလိုပဲထိုင်ပြီးတော့အလှကြည့်တဲ့သဘောဖြစ်သွားမှာဖြစ်ပါတယ
်အစီအမံခံရမှုကတစ်ကိုအရေးပါတာပေါ့နော
်ဟုတ်ကဲ့ sustainable management ဆိုတာကကျွန်တော်ကတတော်ရဲ့ပစ္စည်းတွေရအောင်နောက်ပြီးတော့ environment ကိုလည်းထိန်းရမယ် social ကိုလည်းပြည်သူတွေရဲ့ဟာကိုလည်းကျွန်တော်တို့ကပုံပန်ပြရတယ်ကျွန်တော်အရင်ကဘာမှလို့ပြောလို့ရှိရင်ပါးစင်ညီစေစင်ဆက်ကိုဆက်ပြီးတော့လိုအပ်တဲ့ဟာကိုဆက်ပြီးတိုးတယ်ရမယ်ကျွန်တော်တို့ကစားစီမြေစမတော်ဝင်နဲ့မထိုးတော့တော့နဲ့ရက်တော့ဆိုတော့အဲ့ဒီမှာကျွန်တော်တို့တိုးတဲ့ပစ္စည်းကိုခုအတုံးနိုင်တော့ဖြစ်သွားပြီဖြစ်သွားအဲ့တော့ကျွန်တော်ရဲ့ management ဟာလိုပါလို့ပြောနေပါတယ
်တတော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုရဲနိုင်ကအကြေညာပေးပါမရှင
်မြန်မာမိတ်ဆွေနိုင်ငံများရဲ့အစည်းအဝေးကိုတော့အမေရိကန်ပြည်ထောင်စုညော့မြို့မှာဒီကနေ့ကျင်းပခဲ့ပြီးတော့မြန်မာနိုင်ငံရဲ့ဒုတိယနိုင်ငံသားဝန်ကြီးဦးချော်တင်လည်းတက်ရောက်ခဲ့ပါတယ်ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်လည်းတက်ရောက်မင်းရင်ကုန်းပြောကြခဲ့ပါတယ်အတွင်းမှူးချုပ်မစ္စတာဘန်ကီမွန်ဟာပြီးခဲ့တဲ့လကနေပြီးတော့မှကျင်းပခဲ့တဲ့21ရာစုပင်လုံညီလာခံကိုလည်းတက်ရောက်ခဲ့တာပါမစ္စတာဘန်ကီမွန်ကဒီအစည်းအဝေးတွင်မှပြောကြခဲ့တာကတော့ဒီမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်တွင်မြန်မာဆိုရထိတ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့အပြုသဘောဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်မြန်မာပြည်သူလူထုက NLD အစိုးရအသစ်ပေါ်မှာတခဲနဲ့ထောက်ခံပြီးမဲ့ပေးခဲ့ကြတာကိုကြည့်မယ်ဆိုရင်ဒီမိုကရေစီပေါ်ပေါက်လာဖို့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယုံကြည်မှုတွေရှိတယ်ဆိုတာပြသခဲ့တာဖြစ်တယ်လို့မစ္စတာဘန်ကီမွန်ကပြောပါတယ်။အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတူကိုရဲကအငင်းပွားစရာပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံအရှေ့ဘက်ချန်မြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာ၃ညမြောက်ဇက်တိုက်ဖြစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲအများစုဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်။ည၁၂နောက်ပိုင်းအပြင်မထွက်ရလို့အမိန့်ထုတ်ထားတာကိုဆန္ဒပြသူရပောင်းများစွာကလိုင်းနာခြင်းမရှိဘဲတောက်ကြနေအစောပိုင်းကလမ်းလေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေဘက်ကငြင်းငြင်းစွာဆန္ဒပြနေသည်မှသူတို့အနေနဲ့ညမထွက်ရအမိန့်ထုတ်ထားတာကိုအရေးယူဆောင်ရွက်သွားဖို့အစီအစဉ်မရှိဘူးလို့အာဏာပိုင်တွေဘက်ကပြောပါတယ်ခင်ဗျာထိုင်းနိုင်ငံတောင်ပိုင်းမှာတော့ဒီကနေ့လမ်းဘေးထောင်ဘုံပေါက်ခွဲခဲ့ပြီးတော့တနက်နေ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်3ယောက်တေဆုံးသွားတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ရုရှားနိုင်ငံမော်စကိုမြို့ကပလတ်စတစ်တူလောင်ထားတဲ့ကိုရောင်ကြီးတစ်ခုအမီးကြီးကျယ်လောင်ကျွမ်းခဲ့တာကိုငြင်းသက်ခဲ့စဉ်အ တွင်းမှာမိသားသမား၈ဦးတည်ဆုံးသွားခဲ့တယ်လို့ရုရှားအနာဘိုင်းကပြောပါရခင်ဗျာ
။တည်င်းချင်းချုပ်ကိုကိုရနိုင်ကကြေညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စစ်ဒရက်ဖရန်ကလင်ဖြစ်ပါတယ်။ကျွန်မကအီတန်စမာ။ View American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိထုတ်လွှင့်ပေးသွားမှာပါ။ညနေပဲ6:00နာရီခွဲထုတ်လွှင့်တဲ့အစီအစဉ်တွေကိုလည်းဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညဖြစ်ပါစေ။
This program has come to you from the Voice of America, Washington.